Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American tan ya 2019 khu ne February la 9 ya cha da bri ni nya bai season 2 go American pi rang su myo ro Washington DC ga ni dai yai thau lwin ni ba bi. Line to meter 25 32 50 ne line lat meter 190 ro ga ni na sin nai da lo. VOA Facebook sa myan na ma le thau lwin chain ne da bi ni na sin nai ma le shin.ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အထက်လူတော်မှ Jeff Sessions ဟာ American ရှင်းနေကြိုးဖြစ်ဒီကနေ့ကျန်းသစ္စာကြိမ်ဆိုတော့မှာဖြစ်ပါလိမ့်။တရားစီရင်ရေးပိုင်းကိုသမ္မတ Donald Trump ကဝေဖန်တာဟာစိတ်ပျက်အားရစရာပါပဲလို့တရားလူတော်ချုပ်တရားသူကြီးဖြစ်သမ္မတ Trump အမည်တင်ထားသူကပြောလိုက်ပါရယ်။ဂျပန်ဝန်ကြီးချုပ်ရှီဇိုအာဘေနဲ့အမေရိကန်သမ္မတ Donald Trump တို့တောက်ကြနေကြရင်ဝါရှင်တန်မှာတွေ့ဆုံဖို့ရှိပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညပိုင်းနာဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင့်မြတ်ချက်တွေထဲမှာမလေးရှားကနေပြီးတော့ရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်ပေးပို့တဲ့အကူအညီတွေမြန်မာအစိုးရစီလွှဲပြောင်းပေးလိုက်တာကိုဘလို့စီမံခန့်ခွဲမှာပါလဲ
။အမှန်မှန်တော့ကျွန်တော်တို့ကဒီပစ္စည်းတွေကိုခုနစပရေကနေပြီးတော့တာမတ်ကြီးနဲ့လည်းကျွန်တော်တို့စကားပြောပြီးဒီပစ္စည်းတွေရောက်လာတယ်။ရောက်လာရင်တက်မလို့ရင်ရင်ကကူညီမယ်။ကူညီပြီးတော့ဒီဖြစ်တဲ့စစ်တွေကိုကျွန်တော်တို့မျိုးပို့ပေးမယ်။ပို့ပြီးတော့အဓိက
ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့ပြောကြားချက်နဲ့တူနာဆင်ရမှာဖြစ်တယ်လို့ရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေဟာမဟုတ်မမှန်ဆွဆွဲနေတာဆိုရင်လုံးဝလက်မခံဘူးလို့ရခိုင်ပြည်နယ်အကြမ်းဖက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးရဲ့ပြောကြားချက်ဗတ်တီကန်နန်းတော်ကပုပ်ယဟန်မင်းကြီးနဲ့အထူးပုပ်ယဟန်မင်းကြီးရဲ့အထူးကိုယ်စားလှယ်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံပြီးရခိုင်ပြည်နယ်အရေးကချင်ပြည်နယ်အရေးပါဝင်ဗတ်တီကန်နဲ့မြန်မာနိုင်ငံဆက်သွယ်ရေးဆွေးနွေးခဲ့ကြတဲ့အခြေအနေကိုလည်းသိကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင်။
အထက်လူတော်မှ Jeff Sessions ဟာအမေရိကန်ရှင်းနေကြိုးဖြစ်သမရအင်ဖြူတော်မှဒီကနေ့ကျန်းသစ်စာချင်းဆိုမှဖြစ်ပါတယ်။အထက်လူတော်မှတရက်ကျော်ကြာအောင်အပြင်းထန်ဆွေးနွေးညွှန်ခွန်ခဲ့ကြပြီးတဲ့နောက်အဲလာဘာမားပြည်နယ်ဝါယင်းအထက်လူတော်မှ Sessions ကိုထောက်ခံမဲ50မဲကန့်ကွက်မဲ49မဲနဲ့ရှင်းနေကြိုးဖြစ်ခန့်အပ်ဖို့အတည်ပြုပေးလိုက်တာပါ။သူဟာပြီးခဲ့တဲ့နှစ်သမရရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းအဲ့ဒီအချိန်ကသမရလောင်း Donald Trump နဲ့တရားမဝင်ရွှေ့ပြောင်းလုပ်ထိုင်မှုကိုစတင်တဲ့သူ့ရဲ့မူဝါဒကိုအစောဆုံးနဲ့အခိုင်အမာထောက်ခံခဲ့သူတွေတဲ့တဦးအပါအဝင်ပါ Mr. Sessions ဟာထက်လူတော်အမှတ်ဖြစ်နှစ်ပေါင်း20လုပ်ခဲ့သူပါ။အဲလာဘာမားပြည်နယ်ရဲ့ရှေ့နေကျုံနဲ့ Federal အစိုးရရှေ့နေတူဖြစ်လဲလုပ်ခဲ့ပါတယ်။1986ခုနှစ်မှာအဲ့ဒီအချိန်ကသမ္မတ Ronald Reagan က Federal တရားသူကြီးတနင်္လာအတွက်သူ့ကိုအမည်စင်းတင်ခဲ့သေးပေမဲ့အရင်ကလူမျိုးရေးဖက်လိုက်တာတွေရှိခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့အဲ့ဒီအချိန်ထက်လူတော်ကပယ်ချခဲ့ပါတယ်။
သမ္မတ Donald Trump ကတရားစီရင်ပိုင်းကိုအပြင်းထန်ဝေဖန်ပြောဆိုတာဟာအာရုံစိတ်ပျက်စရာယုံကြည်ချက်ယုံနေစရာပါပဲလို့တရားလွှတ်တော်ချုပ်တရားသူကြီးအဖြစ်သမ္မတ Trump ကအမည်စင်းတင်သွင်းထားတဲ့ Neil Gorsuch ကပြောလိုက်ပါတယ်။ဗိုလ်ထုနေကဒီမိုကရက်အထက်လွှတ်တော်အမတ် Richard Blumenthal နဲ့နှစ်ယောက်တည်းတိကျတွေ့ဆုံချိန်အတွင်းတရားသူကြီး Gorsuch ကအဲ့လိုပြောသွားတာပါ Mr. Gorsuch ပြောတာကိုအထက်လွှတ်တော်အမတ် Blumenthal ကအများသိအောင်ပြန်ပြောတာဖြစ်ပါတယ် Mr. Gorsuch ပြောစကားရဲ့အတိတ်ပဲအနှစ်သာရဟာအဲ့ဒီအတိုင်းပဲဆိုတာကိုသူ့ရဲ့ယုံကအတည်ပြုထားပါတယ်။သမ္မတ Trump ကတော့အထက်လွှတ်တော်အမတ် Blumenthal ရဲ့ဖြောင့်မတ်မှန်ကန်မှုကိုမေးခွန်းထုတ်ထားပုံရတဲ့မှတ်ချက်တစ်ခုကို Twitter စာမျက်နှာမှာရေးသားပြီးတော့ Mr. Gorsuch ရဲ့ပြောစကားအပေါ်တုံ့ပြန်ပါတယ်။ American Federal တရားသူကြီးတဦးဖြစ်သူ James Robert ကိုသမ္မတ Trump ကတရားသူကြီးတဦးဆိုသူကလို့သုံးနှုန်းပြီးတော့ Twitter မှာရေးတဲ့အပေါ် Mr. Gorsuch ရဲ့သဘောထားကိုမေးမြန်းခဲ့တာပါ။ Muslim လူများစုနိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်တဲ့Mr. Trump ရဲ့သမ္မတအမိန့်ညွှန်ကြားချက်ကိုဆိုင်းငံ့ထားဖို့တရားသူကြီး Robert ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကိုရည်ရွယ်ပြီးတခုခုသာဖြစ်ရင်တရားသူကြီး Robert နဲ့တရားရုံးစနစ်ကိုပြစ်တင်ကြဖို့ American ပြည်သူကိုသမ္မတ Trump ကပြောခဲ့တာပါ။လွတ်လပ်တဲ့တရားစီရင်ရေးစနစ်ကို American ခြေကဥပဒေမှာအခိုင်အမာပြဋ္ဌာန်းထားပြီး Federal တရားရုံးစနစ်ပေါ်သမ္မတတဦးကအပြင်းထန်ဝေဖန်ပြောဆိုတာမျိုးဖြစ်ခဲ့ပါတယ်။
ဟောလိဝုဒ်ရုပ်ရှင်လောကရဲ့ထိပ်တန်း Talent Agency တခုဟာအော်စကာရုပ်ရှင်ထူးချွန်ဆုအောင်ပွဲခံပါတီပွဲလုပ်မဲ့အစီအစဉ်ကိုဖျက်လိုက်ပြီးအဒီစား American Civil Liberties Union ACLU နဲ့ International Rescue Committee IRC တို့အတွက်ရန်ပုံငွေရှာပွဲတခုလုပ်ဖို့အစီအစဉ်နေပါတယ်။လူမှုအခွင့်အရေးတိုးတက်ဖို့လှုံ့ဆော်တဲ့အဖွဲ့နဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တွေရန်ပုံငွေဒေါ်လာ2,000,000ဝယ်လူရမ်းမယ်လို့ United Talent Agency UTA ကဗိုလ်ထုနေမှာကြေညာတာပါ။လူတွေလူတန်းနိုင်ဖို့အတွက်အွန်လိုင်းကနေစုပြီးရန်ပုံငွေထက်နိုင်တဲ့အစီအစဉ်တခုကိုလည်း UDA ရဲ့ပရဟိတအဖွဲ့ကကကမကထပြုစီစဉ်ထားပါတယ် UDA ရဲ့ထောက်ခံအားပေးမှုအတွက်ကျေးဇူးတင်ပါကြောင်း IRC အဖွဲ့ကထွတ်ထော်မှပြောပါတယ် Los Angeles မြို့မှာလုပ်မဲ့ရန်ပုံငွေရှာပွဲကိုအော်စကာစုပေးပွဲမတိုင်ခင်2ရက်လို February 24ရက်နေ့မှာလုပ်မှာပါအမှုပညာဆိုင်ရာလွတ်လပ်ခွင့်ကိုထောက်ခံကြောင်းပြသခြင်းသူတွေမိမိတို့တိုင်းပြည်မှာလူဝင်မှုစန့်ကျင်ရေးအမြင်တွေတိုးလာတာနဲ့ အဲ့ဒီအကျိုးဆက်ကြောင့်တက္ကသိုလ်မှထိတ်လန့်ပွဲတက်ရောက်လာနိုင်ခြင်းအပေါ်စိုးရိမ်ကြောင်းဖော်ပြခြင်းတွေကို United Voices စူဝေးပွဲကနေကြိုဆိုပါတယ်လို့ UDA ကပြောပါတယ်
IS အဖွဲ့ကိုတိုက်ခိုက်နေတဲ့တပ်ဖွဲ့တွေဟာမိုဆူးနဲ့ရာကာမြို့တွေကို IS အဖွဲ့လက်ထဲကနေနောက်6လအတွင်းပြန်သိမ်းယူဖို့ခန့်မှန်းထားတယ်လို့အီရတ်မှာရှိတဲ့ American ထိပ်တန်းတပ်မှုတအုပ်ကပြောလိုက်ပါတယ်။ Tigris မြစ်အရှေ့ပိုင်းကမိုဆူးမြို့ပဲချမ်းကိုအီရတ်တပ်ဖွဲ့တွေထိန်းချုပ်ထားပြီးမကြခင်မှာပဲမြို့ရဲ့အနောက်ချမ်းကိုထိုးစစ်ဆင်မယ်လို့ခန့်မှန်းထားပါတယ်
။ That doesn't mean ISIL's gone. They'll still be around. They'll change their nature.
ဒီလိုဆိုတာကြောင့် ISIL အဖွဲ့မရှိတော့ဘူးလို့မဆိုလိုပါဘူး။သူတို့တွေဆက်ရှိနေအောင်မှာပါ။သူတို့လောက်ကိုင်းပုံတဘာဝကိုပြောင်းပြစ်ပါလိမ့်မယ်။ဒါပေမဲ့လည်း Mosul နဲ့ Raqqa ကိုကျွန်တော်တို့ပြန်ရပြီဆိုရင်တော့သူတို့အနေနဲ့ Caliphate နိုင်ငံတစ်ခုတကယ်ပဲရှိထားတယ်ဆိုတာမျိုးပြောလို့မရတော့ဘူးလို့ American တပ်မှုဒုဗိုလ်ချုပ်ကြီး Stephen Townsend ကပြောပါတယ်။IS အဖွဲ့ကိုတိုက်တာမှာ American နဲ့မဟာမိတ်ဖွဲ့ထားတဲ့ Syria မြေပြင်တပ်တွေဟာတကယ်ရင်ဆိုင်တိုက်ပွဲတွေကိုတိုက်နေတဲ့အဖွဲ့တွေဖြစ်တယ်လို့ဒုဗိုလ်ချုပ်ကြီး Stephen Townsend ကပြောပါတယ်။ Mosul မြို့ဟာ Iraq နိုင်ငံရဲ့ဒုတိယအကြီးဆုံးနဲ့လူဦးရေအထူးထက်ဆုံးမြို့ဖြစ်ပြီး IS စစ်သွေးကြွတွေကသိမ်းပိုက်ထားတာပါ။ IS အဖွဲ့ရဲ့တရားဝင်မဟုတ်ပေမဲ့လက်ရှိမှာမြို့တော်အဖြစ်အုပ်ချုပ်နေတဲ့ Raqqa မြို့ကိုတော့နောက်သတင်းပတ်အနည်းငယ်အတွင်းဝန်းရံပိတ်ဆို့ဖို့ခန့်မှန်းထားတယ်လို့ညွန်ပေါင်းအဖွဲ့ပြောခွင့်ရတဲ့အူကဗိုလ်တူးနေမှာသတင်းတောက်တွေကိုပြောပြပါတယ်။
UAE American အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကျသာပြည်ညဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထိုးလွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်စေမယ့်အပြုသဘောဆောင်ဆက်ဆံရေးတိစောက်သွားဖို့ရည်ရွယ်ထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တရုတ်သမ္မတရှီကျင်းပင်စီပြောပို့တဲ့စာထဲမှာသမ္မတထရမ့်ကအဲ့ဒီသဘောထားကိုဖော်ပြထားတဲ့အကြောင်းအင်ဖြူရော်ရဲ့ဗိုလ်တူဦးနဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။သူရွေးကောက်ခံရတဲ့အတွက်ချီးကျူးခွန်ပြုပါကြောင်းပြောထားတဲ့သမ္မတရှီပြောပို့တဲ့စာအတွက်လည်းမစ္စတာထရမ့်ကကျေးဇူးတင်စကားပြောခဲ့တယ်လို့ထုတ်ပြန်ချက်မှာပါပါတယ်။တရုတ်လူထုအတွက်ပျော်ရွှင်ပွဲနှစ်တကူပွဲတော်ဖြစ်ပါစေကြောင်းနဲ့တရားဝါပြောတဲ့ကြက်နှစ်ဖြစ်ပါစေကြောင်းကိုလည်းသမ္မတထရမ့်ကဆုတောင်းပေးခဲ့ပါတယ်။မစ္စတာထရမ့်ရဲ့စာအတွေ့တရုတ်နိုင်ငံကကျေးဇူးတင်ကြောင်းနဲ့ပူပေါင်းဆောင်ရွက်မြင့်တင်ဖို့နဲ့ဆက်ဆံရေးကိုပိုပြီးတိုးချဲ့တည်ဆောက်ဖို့အမေရိကန်နဲ့လက်တွဲလှုပ်ဆောင်သွားကြမှာကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလူကန်းကဒီကနေ့ပြောပါတယ်။မစ္စတာထရမ့်သမ္မတဖြစ်လာပြီးခဲ့ကဆိုရင်အမေရိကန်နဲ့တရုတ်ခေါင်းဆောင်တို့အခုချိန်ထိတိုက်ရိုက်စကားပြောတာမရှိသေးပါဘူး။ဒါပေမဲ့လည်းနှစ်နိုင်ငံကြားနှီးကပ်တဲ့ဆက်ဆံရေးကိုဆက်ပြီးထိန်းသိမ်းထားပါတယ်လို့ပြောခွင့်ရခန့်ကပြောပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းအထူးသဖြင့်ကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့မစ္စတာထရမ့်ကတရုတ်ကိုမကြာခဏဝေဖန်ပြောဆိုခဲ့ဥပါတယ်
။ဂျပန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေမှာအနီးကပ်ပူးပေါင်းဆောင်ရွက်ခွင့်ရဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကမျှော်လင့်ကြိုးစားနေပါတယ်။မျက်ဖြံတောက်ကြနေမှာဝါရှင်တန် DC မြို့တော်မှာခေါင်းဆောင်နှစ်ဦးတွေ့ဆုံကြတဲ့အခါမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပုဂ္ဂိုလ်ရေးအရာရင်းနှီးမှုရဖို့ကိုလည်းဂျပန်ဝန်ကြီးချုပ်ကမျှော်လင့်နေတယ်လို့လေးလာသုံးသပ်သူတွေကပြောပါတယ်။သမ္မတထရမ့်မြင့်ပစ်ထားတဲ့ပစိဖိတ်ရေဝန်ဒေသနိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်နေရာမှာနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်တရက်ချုပ်ဆိုနိုင်ဖို့ဂျပန်ဝန်ကြီးချုပ်အာဘေကလိုလားနေတာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဂျပန်နဲ့အတူတရုတ်၊မက္ကဆီကိုနိုင်ငံတွေဟာအမေရိကန်နဲ့ကုန်သွယ်ရာမှာအကျိုးမြတ်တွေကိုမမျှမတအသာစီရယူနေကြပြီးတော့အမေရိကန်ရဲ့ကုန်သွယ်ရေးကိုထိခိုက်အောင်လုပ်နေတဲ့နိုင်ငံတွေဖြစ်တယ်လို့ပြောဆိုထားသလိုဂျပန်အစိုးရဟာသူ့ရဲ့ငွေတန်ဖိုးကိုချပြီးပို့ကုန်တွေတုံးမြင့်ထုတ်လုပ်နေတယ်လို့ဆွဆွဲထားတာပါ။လုံခြုံရေးနဲ့ပတ်သက်လို့လည်းပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွင်းမစ္စတာထရမ့်ကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအနေနဲ့အမေရိကန်ရဲ့အကာအကွယ်ကိုဆက်ပြီးရယူခြင်းနဲ့ဆိုရင်စီးရင်ကုန်ကျစရိတ်တွေကိုတိုးမြင့်ကြခံရလိမ့်မယ်လို့ပြောထားပြီးတော့အဲ့လိုမှမဟုတ်ရင်တော့နှစ်နိုင်ငံကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုဖျက်သိမ်းပြီးအမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမယ်လို့ဂျပန်ကောင်ဆောင်တွေကသတိပေးပြောဆိုထားပါတယ်
။စီးရီးယားနိုင်ငံနေဆနာဂါဇီယန်တက်မြို့ပြင်မှာပေါက်ခွဲပစ္စည်းကီလိုဂရမ်150ကိုသိမ်းမိပြီး IS စစ်သွေးကြွားလို့တန်ရရှိသူ4ဦးကိုတူရကီအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒိုဂန်သတင်းဌာနကပြောပါတယ်။အသေးခံပေါက်ခွဲတဲ့ကပတ်တွေအဝေးထင်းပေါက်ခွဲရေးဆက်တွေနဲ့တနတ်အများပြားကိုလည်းအစွန်းရောက်ဝါဒီတွေစီကနေရဲတပ်ဖွဲ့ကသိမ်းမိလိုက်ပါတယ်။အဲဒီလူတွေဟာအကြမ်းဖက်ဝါဒါဆွဲတိုက်ခိုက်မှုကြီးတစ်ခုလုပ်ဖို့စီစဉ်နေတယ်လို့အာဏာပိုင်တွေကယူဆပါတယ်။ဟင်းလင်းပြည်ဒေသတစ်ခုကမြေအောက်ထဲမှာမြှုပ်ထားတဲ့လက်နက်တွေနဲ့ပေါက်ခွဲပစ္စည်းတွေကိုအနှံ့ခံခွေးတွေနဲ့ရှာယူနေတာကိုရပ်ယူထားတဲ့ဒီနေ့ဗီဒီယိုထဲမှာတွေ့ရပါတယ်။အစ္စတန်ဘူမြို့ကနက်ကလက်တခုမှာနှစ်တကူနေကတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အကြမ်းဖက်ဝါဒနှိမ်နင်းမှုစစ်ဆင်ရေးတွေကိုတူရကီရဲတပ်ဖွဲ့ကအရှိန်မြှင့်လုပ်နေတာပါ။ IS အဖွဲ့ကသူတို့လက်ချက်လို့ပြောထားတဲ့အဲ့ဒီတိုက်ခိုက်မှုမှာနိုင်ငံသားအများစုဖြစ်တဲ့လူ39ဦးသေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းပြည်내ပေါင်း29ခုမှာစစ်ဆင်ရေးကြီးတစ်ခုလုပ်ပြီးအကြမ်းဖက်ဝါဒီအဖွဲ့နဲ့အချိတ်ဆက်ရှိတယ်လို့တန်များရှိသူလူပေါင်း850ကိုတူရကီအာဏာပိုင်တွေကဖမ်းဆီးခဲ့ပါသေးတယ်။
အာဖဂန်နစ္စတန်မှာနိုင်ငံတကာကြက်ချင်းနေအဖွဲ့ ICRC ရဲ့ရင်နှန်းကိုဗိုလ်ဒူးနေကတိုက်ခိုက်ခံရလို့လူသိမ်းဆုံးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအလုံးကိုယာယီရယ်ဆိုင်ထားလိုက်ပြီလို့ ICRC ကကြေညာပါတယ်။အာဖဂန်မြောက်ပိုင်းဂျိုးဂျန်ပြည်နယ်မှာ IS သွေးကြွားလို့တန်တရားရှိသူတွေကခြုံကိုတိုက်ခိုက်တာကြောင့် ICRC ဝန်ထမ်း6ဦးသေဆုံးပြီးတော့2ဦးကိုဖမ်းခေါ်သွားတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ဒဇာကန်တွေကိုကယ်တင်ဖို့နဲ့တန်တရားရှိသူတွေကိုဖမ်းမိဖို့လုံခြုံရေးတပ်ဖွဲ့ကရှာဖွေနှိမ်နင်းရေးစစ်ဆင်ရေးလုပ်နေပေမဲ့လည်းတိုးတက်မှုတစ်ခုခုရှိပြီဆိုတာမျိုးပြည်နယ်တာဝန်ရှိသူတွေကမပြောသေးပါဘူး။တိုက်ခိုက်ခံရတဲ့ ICRC ဝန်ထမ်းတွေကဂျော့စတန်ပြည်နယ်ကအကူအညီလိုတဲ့မိသားစုတွေအတွက်တရိတ်ဆန်စားစာတွေပေးဖို့တွားကြတာဖြစ်ပါတယ်။ဒီဖြစ်ရဆိုးကြီးကိုပိုးပြီးနှဆိုင်ပြည်စုံစွာကင်တွယ်နိုင်ရေးအတွက်လက်ရှိချိန်မှာအာဖဂန်နစ္စတန်ကလုပ်ငန်းတွေကိုရပ်ထားလိုက်တယ်လို့ ICRC အဖွဲ့က VOA ကိုပြောပြပါတယ်။ဘာဖြစ်ခဲ့လဲဆိုတာကိုစမ်းစစ်သုံးသပ်ပြီးနားလည်အောင်လုပ်ဖို့အာဏာပိုင်တွေနဲ့ဆက်သွယ်ရေးမပြတ်လုပ်သွားဖို့အာဖဂန်နစ္စတန်ကလုပ်ငန်းတွေကိုဘယ်လိုဆက်လုပ်နိုင်မယ်ဆိုတာမဆုံးဖြတ်ခင်လုံခြုံရေးအခြေအနေတစ်စုံလုံးကိုစမ်းစစ်ဖို့ ICRC အနေနဲ့အချိန်လိုပါသေးတယ်လို့ပြောပါတယ်။
ဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ Brexit ဆိုင်ရာလုပ်ငန်းတွေကိုဝန်ကြီးချုပ် Theresa May အနေနဲ့ဆက်ပြီးလုပ်ဆောင်သွားဖို့ပြည်ထောင်လွှတ်တော်အမတ်တွေဗိုလ်ဒူးတွေကမဲခွဲဆုံးဖြတ်ပြီးခွင့်ပြုလိုက်ပါပြီ။ပြည်ထောင်အလုပ်တော်မှာမဲခွဲဆုံးဖြတ်ပေးလိုက်ပြီးဖြစ်တာကြောင့်နှုတ်ထွက်ရေးဆိုင်ရာသမတ်ချက်တွေရောပါသက်သာဖို့ Brexit ကိုစန့်ကျင်သူတွေကြိုးပမ်းနေတာအရေးနိုင်သွားတဲ့သဘောပါပဲ။မတ်လ30ရက်နေ့မှာစတင်မှုစီစဉ်ထားတဲ့ Brexit အရေးဆွေးနွေးပွဲတွေကိုအချိန်ဆွဲနိုင်စေမယ့်သမတ်ချက်တွေဥပဒေမူကြမ်းထဲမှာပါဖို့ကန့်ကွက်သူတွေကကြိုးစားခဲ့တာပါ။ဗိုလ်ဒူးနေကမဲခွဲတာမှာတော့ထောက်ခံမဲ494မဲ၊ကန့်ကွက်မဲ122မဲနဲ့ဥပဒေမူကြမ်းအတည်ဖြစ်သွားပါတယ်။ဒီဥပဒေမူကြမ်းဟာအခုတော့ House of Lords လို့ခေါ်တဲ့အထက်လွှတ်တော်ကိုရောက်သွားပါပြီ။ရွေးကောက်တင်မြှောက်ခံထားရတာမဟုတ်ဘဲအင်္ဂလန်ဘုရားကျောင်းနဲ့ဗြိတိန်တို့ကခန့်ထားတဲ့လွှတ်တော်အမတ်တွေနဲ့ဖွဲ့ထားတဲ့အထက်လွှတ်တော်မှာလည်း Brexit လုပ်ငန်းစဉ်ကိုအချိန်ဆွဲနိုင်မဲ့ကန့်သတ်ချက်တွေထည့်ဖို့ကြိုးစားနိုင်ခြင်းရှိပေမဲ့ဒီမူကြမ်းအတည်ဖြစ်လာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ကြတာပရိနေညာပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြကြသိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခတ်ဖြစ်ရာဒေသတွေကမောင်တော်နဲ့ဘူးသီးတောင်ပါဝင်ဒေသတွေလိုအပ်မဲ့နေရာတွေကိုလူသားချင်းစာနာရေးအကူအညီတွေပံ့ပိုးကူညီသွားဖို့မလေးရှားကနေအစားအသောက်နဲ့ဆေးဝါးတန်ချိန် 2,000 ကျော်ပါတဲ့တင်မော်တစီဟာဒီကနေ့မှပဲမြန်မာအစိုးရထံကိုအကူအညီတွေလွှဲပြောင်းပေးရခဲ့ပါတယ်ဒီထောက်ပံ့တွေကိုရခိုင်ပြည်နယ်အစိုးရကနေတဆင့်ပြိပခတ်ဖြစ်ခဲ့တဲ့ဒေသတွေကနှစ်ဖက်အတိုင်းဝိုင်းကြားခွဲခြားမှုမရှိဘဲကူညီမျှဝေသွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်ထောင်စုဝန်ကြီးကပြောပါရယ်အပြေဆုံးကိုတော့တိလဝစိတ်ကံကိုကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းပြိပခတ်ဖြစ်ရာဒေသတွေကဒုက္ခသည်တွေအတွက်အစားအသောက်နဲ့ဆေးဝါးအထောက်ပံ့တွေပံ့ပိုးကူညီသွားဖို့မလေးရှားနိုင်ငံကတင်မောတစီဒီကနေ့မှာပဲရန်ကုန်မြို့တီလဝါစိတ်ကန်းကိုဆက်ရောက်လာပါပြီဒီတင်မောကို Food Florida for Myanmar မြန်မာနိုင်ငံအတွက်စားနပ်ရိက္ခာအကူအညီလို့နာမည်ပေးထားပြီးတော့မလေးရှားလူမှုအဖွဲ့အစည်းတွေရဲ့အကူအညီနဲ့အစားအသောက်ဆေးဝါးနေ့စဉ်သုံးပစ္စည်းတွေအဝတ်အထည်နဲ့စောင့်စားတဲ့လူသုံးပစ္စည်းတန်ချိန် 2,300 တင်ဆောင်လာတာဖြစ်ပါတယ်ဒီထောက်ပံ့ရေးပစ္စည်းတွေကိုမြန်မာအစိုးရလူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနကလက်ခံရယူခဲ့ပြီးတော့ရခိုင်ပြည်နယ်ကိုပို့ဆောင်သွားမှာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မလေးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်အခုလိုမျိုးလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပံ့ပိုးကူညီတဲ့အပေါ်မှာလူမှုဝန်ထမ်းကင်ဆယ်ရေးနဲ့ပြည်လဲနေရချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ်။
အမှန်မှန်တော့ကျွန်တော်တို့ကဒီပစ္စည်းတွေကိုခုနစပရေကနေပြီးတော့တာမတ်ကြီးနဲ့လည်းကျွန်တော်တို့စကားပြောပြီးဒီပစ္စည်းတွေရောက်လာတယ်ရောက်လာရင်တက်မတော့ရင်ရင်ကကူညီမယ်ကူညီပြီးတော့ဒီဖြစ်တဲ့စစ်တွေကိုကျွန်တော်တို့မျိုးပို့ပေးမယ်ပို့ပြီးတော့အဓိကမောင်းတော့ data affected ပေါ့ဖြစ်ပြက်သွားတဲ့ conflict ဖြစ်သွားတဲ့နေရာတွေအားလုံးနဲ့ဆိုင်ပါ
ဒီသင်္ဘောပေါ်မှာတင်ဆောင်လာတဲ့စာနယ်ဇင်းခါနဲ့ဈေးဝါစုစုပေါင်းဒေါ်လာတသန်းကျော်ဟာကိုရခိုင်ပြည်နယ်အတွက်ထောက်ပံ့ကူညီတာဖြစ်တယ်လို့ဒီအကူအညီလွှဲပြောင်းပွဲမှာတက်ရောက်ခဲ့တဲ့မလေးရှားနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒါအပြင်နိုင်ငံတွေကြားယုံကြည်မှုတည်ဆောက်ရမှာဖြစ်ပြီးတော့အကူအညီတွေလွှဲပြောင်းပေးဖို့အတွက်အတူလွတ်တဲ့လှုပ်ဆောင်ရမယ်လို့လည်းသူကဆိုပါတယ
် The handing over is done to the government and the distribution will be done by them
We cannot ထောက်ပံ့ပစ္စည်းတွေအစိုးရကိုလွှဲပြောင်းပေးလိုက်ပါပြီဖြန့်ဖြူးရေးကိုလည်းသူတို့ကပဲလုပ်ပေးမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့တစ်ချိန်လုံးအစိုးမြင်နေလို့မဖြစ်နိုင်ပါဘူးနိုင်ငံတွေကြားမှာယုံကြည်မှုတည်ဆောက်ကြမှာဖြစ်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နက်နက်နေနေစိုးရိမ်မကင်ဖြစ်ရတာတွေကို အလေးနက်ထုတ်ဖို့ပြောဆိုထားပြီးဖြစ်ပေမဲ့လို့ဒီနေရာမှာနေပြီးဆုံးသွားမှာမဟုတ်ပါဘူးသူတို့တကယ်ရှိနေတဲ့နေရာမှာဒီပစ္စည်းတွေလွှဲပြောင်းပေးနိုင်ဖို့အတွက်အတူတကောလက်တွဲဆောင်ရွက်နိုင်ဖို့ကပိုပြီးတော့အရေးကြီးပါတယ
်ဒီအထောက်ပံ့အကူအညီတွေကိုမကြမီရပ်ပိုင်းမှာပဲရခိုင်ပြည်နယ်ကိုတင်ပို့သွားမှာဖြစ်ပြီးတော့ပြည်ပခဖြစ်ရာဒေသတွေကရခိုင်နဲ့မူဆလင်အတိုင်းဝဲနှစ်ခုကြားမျက်မျက်တတအကူအညီထောက်ပံ့သွားမှာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြေဧကပြောပါတယ်စားနဲ့ရိတ်ခတင်တင်မော Nutrition Alliance ဟာရန်ကုန်တိလဝါစေကံမှာထောက်ပံ့ရေးပစ္စည်းတွေပေးအပ်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မူဆလင်ဒုက္ခသည်စခန်းတွေစီကိုရိတ်ခတွေပို့ဆောင်မှုဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်။ဒီတင်မောပေါ်မှာနိုင်ငံပေါင်း12နိုင်ငံကဆေးပညာရှင်တွေ၊ပညာရေးကဏ္ဍကျွမ်းကျင်သူတွေ၊မလေးရှားနဲ့နိုင်ငံတကာသတင်းတောက်တွေအပြင်မလေးရှားနဲ့နိုင်ငံတကာလူမှုအဖွဲ့အစည်း NGO တွေကကူဆက်လှယ်တွေလိုက်ပါလာကြပါတယ်။ဒီတင်မောမြောက်လာခင်အချိန်အတွင်းမှာပဲဗုဒ္ဓဘာသာမြန်မာဘုန်းကြီးတချို့နဲ့အမျိုးသားလှူရှားသူလူပေါင်း50လောက်ဟာမြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးမရှိဘူးဆိုပြီးတီလိုဝါစေကန်အပြင်ဘက်မှာ3နာရီကြာကြာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီအပေါ်မှာမြန်မာအစိုးရဘက်ကကောမလေးရှားနိုင်ငံဘက်ကပါတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာလနဲ့နိုဝင်ဘာလအတွင်းဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါရီနောက်ပိုင်းမှာမြန်မာအစိုးရအနေနဲ့ဒေသတွင်းအာဆီယံနိုင်ငံတွေကလူသားချင်းစာနာထောက်ပံ့အကူအညီတွေရယူတာဒါဟာဒုတိယအကြိမ်ဖြစ်ပါတယ်။ဒီမတိုင်ခင်လေးမှာအင်ဒိုနီးရှားနိုင်ငံဘက်ကနေရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းအဝန်အတွက်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲထောက်ပံ့အကူအညီခဲ့တာတွေလည်းရှိပါတယ်ခင်ဗျာ။
ကိုထက်အောင်စုံစမ်းတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့ဆွတ်ဆွဲချက်တွေကိုအမှန်တရားပေါ်တဲ့အထိစုံစမ်းဖော်ထုတ်သွားမှာဖြစ်ပြီးမဟုတ်မမှန်ဆွတ်ဆွဲတာတွေဆိုရင်လုံးဝလက်ခံမှာမဟုတ်ဘူးလို့ပြောပါရတယ်။ဒီအခြေအနေကိုစုံစမ်းဖို့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မနက်ဖြန်ကစပြီးလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်ခဲ့တယ်ဆိုတဲ့နေရာတွေကိုတွားရောက်လေ့လာဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါရရှင်။
မြန်မာပြည်ကထွက်ပြေးလာတဲ့ရိုဟင်ဂျာတွေနဲ့တွေ့ဆုံမေးမြန်းမှုတွေကိုဖော်ပြထားတဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာပါဆွတ်ဆွဲချက်တွေကိုစုံစမ်းဖော်ထုတ်ဖို့ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဇန်နဝါရီ10ရက်နေ့မှာအခင်းဖြစ်ပွားရာနေရာတွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုစနစ်တကျညှဉ်းပန်းနှိပ်စက်နေတယ်ဆိုတဲ့ကုလသမဂ္ဂရဲ့ဆွတ်ဆွဲချက်တွေကိုကော်မရှင်အနေနဲ့တရားစုံစမ်းဖော်ထုတ်သွားမှာဖြစ်ပြီးမဟုတ်မမှန်တာတွေဆွဆွဲနေတာဆိုရင်တော့လက်တင်ခံမှာမဟုတ်ဘူးလို့ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်
။ဒီလူအတိုင်းဝိုင်းနှစ်ခုပြန်လဲပြီးတော့မှသဟသာသာဖြစ်ရတာဒါကျွန်တော်တို့အတွက်အဓိကယဉ်မှန်းချက်ပဲ။တစ်ဖက်ကကြတော့လည်းပဲသူတို့ကဟိုအချင်းပေါ်လေးကိုအကျိုးစီးပွားကိုဦးစားပေးကြတဲ့လူတွေရှိကြတာပေါ့။သူတို့ရဲ့စိတ်ဝင်စားမှုတွေသူတို့ရဲ့အကျိုးစီးပွားတွေဦးစားပေးကြတဲ့ကြတဲ့အခါကျတော့သူတစ်ဖက်သေးရဲ့ကျိုးစီဝါတဲ့ကွာစဉ်းစားတဲ့အခါကျတော့ကျွန်တော်တို့နဲ့ချင်းကပ်ဖို့ကိုယ်လွယ်သွားတာပေါ့နော်ခုနပြောသလိုပါပဲကျွန်တော်တို့က healing process နဲ့သွားတယ်သူတို့ကတော့ဟာလာအနာပေါ်မှာအနာထပ်အောင်တန်ရာပေါ်မှာတန်ရာထပ်ရအောင်လုပ်တဲ့ပုံစံမျိုးလို့ကျွန်တော်မြင်ပါတယ်ဘာပဲဖြစ်ဖြစ်အဲ့ဒါကိုလည်းပဲကျွန်တော်တို့ကဟိုမကောင်းတဲ့အဖြစ်မမြင်ပါဘူးအမှန်အတိုင်းကြည့်ရရင်ကျွန်တော်တို့ကသိရသလောက်ကျွန်တော်ထိထိရောက်ရောက်အရေးယူဆောင်ရွက်သွားဖို့ကျွန်တော်တို့ဟိုတက်ငယ်တည်းများကျွန်တော်တို့အခွင့်အနေနဲ့ပေါ့လေကြိုးစားအထုတ်ပေါ်မှာဖြစ်ပါတယ်အဲတို့ရတဲ့ခုနပြောသလိုပေါ့အမှန်တရားမဟုတ်တာတွေကိုပဲပြောနေတယ်ဆိုတော့ဒါကျွန်တော်တို့ကလက်သင့်ခံမှာမဟုတ်ပါဘူ
းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကတော့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးအိုချာရဲ့အစီရင်ခံစာပါအချက်လက်တွေနဲ့မြန်မာအစိုးရကော်မရှင်ရဲ့ထုတ်ပြန်ချက်တွေကွဲလွဲနေတာပေါ့စိုးရိမ်မကင်းဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်မှုအပြီးဖြစ်စဉ်တွေအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ရမှာမြန်မာအစိုးရကော်မရှင်နဲ့ကုလသမဂ္ဂရဲ့ချင်းကပ်ပုံချင်းမတူသလိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ပုံကြီးချဲ့ထားတဲ့အချက်လက်တွေကိုပဲရွေးချယ်မှတ်တမ်းတင်နေမယ်ဆိုရင်တရားမျှတမှုဆိုတာမရှိနိုင်ဘူးလို့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်
စုံစမ်းမှုမှတ်တမ်းများကိုချဲ့လက်ထောက်ထားနေတာပြီးလို့တော့ကျွန်တော်တို့ကမစုံစမ်းစရာဟာမလေ့လာစရာအရေးမယူစရာအကြောင်းတစ်သက်မှမရှိပါဘူးအဲ့တော့ရယ်ဘာလို့ကပြောသလိုသူတို့ရယူတဲ့သတင်းချက်လက်ကဘလို့လူတွေရှင်းနေပြီးတော့သူတို့သတင်းချက်လက်ရယူတယ်လေ။ဒါကျွန်တော်တို့ကစဉ်းစားဖို့တို့ပါတယ်။အဲ့တော့ဒီလိုအမှားရင်းတွေဘုံကြီးချက်တယ်ပြီးတော့ပြောတဲ့ဥစ္စာတွေကိုပဲရွေးချယ်ပြီးတော့မှတ်တမ်းတင်မယ်ဆိုရင်တော့ဒါဟိုတရားမျှတမှုရှိတယ်လို့ကျွန်တော်တို့
ပြောလို့မရဘူးဗောဗျာ
ကုလသမဂ္ဂရဲ့ဆွဆွဲချက်တွေမှာတတ်တည်ထောက်ထားတည်တည်ကြကြမပါတာမို့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့စုံစမ်းစစ်ဆေးဖို့အနည်းဆုံးအချိန်နှစ်ပတ်သုံးပတ်လောက်ယူရမယ်လို့ဆိုပါတယ်ရခိုင်ပြည်နယ်မောင်နှံဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖွဲ့စည်းထားတဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုဇန်နဝါရီ31ရက်နေ့မှာတင်ပြရမယ်အစားရက်အကန့်အသတ်မရှိအချိန်တိုးမြင့်ထားတာလည်းဖြစ်ပါတယ်ကုလသမဂ္ဂရဲ့ဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ဖို့သမရောအနေနဲ့လေစုံစမ်းစစ်ဆေးရေးကော်မရှင်အသစ်တစ်ခုဒီကနေ့ဇန်နဝါရီ6ရက်နေ့မှာဖွဲ့စည်းလိုက်တာပါမြန်မာအစိုးရကဖွဲ့စည်းပေးထားတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အနေနဲ့လေရခိုင်ပြည်နယ်ကို5ချိန်တွားရောက်လေ့လာထားပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တာလည်းရှိပါရဲ့ရှင်
မမြင်မြင်ခိုင်ပါရှင်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်မှာရရဆက်ဆက်ပြစ်မှုနေတယ်လို့ပုတ်ဟန်မင်းကြီးကဗာတီကန်နန်းတော်ဝိပုစုတောင်းပွဲမှာဝေဖန်လိုက်တာနဲ့တချိန်တည်းပုတ်ဟန်မင်းကြီးရဲ့အထူးကိုယ်စားလှယ်ကတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုသူမရဲ့နေအိမ်မှာလာရောက်တွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်အရေးကချင်ပြည်နယ်အရေးပါဝင်ဗာတီကန်နန်းတော်နဲ့မြန်မာနိုင်ငံဆက်သွယ်ရေးတန်မတ်ထားရှိရေးတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ဗာတီကန်နန်းတော်ကပုတ်ဟန်မင်းကြီးရဲ့အထူးကိုယ်စားလှယ်အတ်ဘစ်ရှော့ပေါ့နမ်နေဒေါအောင်ဆန်းစုကြည်ရဲ့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ပုံရဟန်းမင်းကြီးရဲ့ကာဒီနယ်ယဟန်းမင်းအမတ်အဖြစ်မြန်မာနိုင်ငံကပထမဆုံးခန့်အပ်ခံထားရသူကာဒီနယ်ဖုန်းတော်ကြီးချားစ်ဘိုကိုမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဆရာချားစ်ဘိုကာဒီနယ်ပါ
။ဟုတ်ကဲ့ပါ။သူကိုယ်စားလှယ်ကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတယ်လို့သိရပါတယ်။ဒီဆရာရောချားစ်ဘိုတို့လည်းလိုက်သွားတယ်ဆိုတော့အဓိကဘလို့အကြောင်းအရာတွေဆွေးနွေးလဲဆိုတာလေးပြောပြပေးပါလားရှင်
။အဓိကဆရာကာဒီနယ်ချားစ်ဘိုနဲ့ဘင်္ဂောက်မှာသတင်းသုံးနေတဲ့ဗက်တီကန်ဟိုလီစီယာဟောဘနွန်စီယိုပေါ်လ်အင်နမ်ဘောနော်ကိုရီးယားသူနဲ့မြန်မာဗီဆာရောဂျီမီယာရဲ့သူတွေတွင်မူဖာဒါမော်ရစ်ကနျူဖာဒါမော်ရစ်နျူဝေပါတယ်ဘောနော်တုံးညို့ပြီးတော့ဆွေးနွေးတဲ့ချက်ကတော့အဓိကတော့နှစ်နှစ်သုံးနှစ်လောက်ရှိပါပြီဟောဆန်စစ်ကြီးပြောထားတာဗက်တီကန်ဟိုလီစီနဲ့မြန်မာပြည်နဲ့တမ်းမှအပြန်ဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတယ်လीနော်ဗက်တီကန်တမ်းမှဆိုတော့တန်ယုံဆိုတာကမ္ဘာလုံးပေါ်မှာဆိုလို့ရှိရင်190နိုင်ငံတော်နဲ့ဆက်သွယ်ရှိတယ်လေလို့ရှိတော့မြန်မာပြည်လည်းပဲဒီမျိုးရှိသေးတဲ့အခါမှာရှိဖို့ရန်အတွက်ဆိုပြီးတော့ဆွေးနွေးကြပါတယ်အ
ဲ့တော့ဒေါန်ဆန်းစုကြည်ဘက်ကရောမြန်မာပြည်နဲ့ပတ်သက်ပြီးတော့ဘာတွေများပြန်ပြီးဆွေးနွေးပါလဲဆရာတော
်အဲနိုင်ငံရေးဘာသာရေးအထူးသဖြင့်မြန်မာပြည်နိုင်ငံမှာအဲလူလူလတ်လတ်နဲ့ဘာသာပေါင်းစုံကိုကူးကွယ်နိုင်ဖို့နဲ့လူမျိုးပေါင်းစုံကိုအားလုံးကိုမခွဲမခြားပဲနဲ့အရေးပေးနိုင်ဖို့ရန်ကိစ္စနဲ့ပတ်သက်လို့ဆွေးနွေးတယ်အဲဆွေးနွေးရတဲ့မှာလည်းပဲဒီပြည်တွင်းမှာဖြစ်နေတဲ့အဖြစ်ပြက်တွေပေါ့နော်ရခိုင်မှာပဲဖြစ်နေနေသည်ကချင်ပြည်နယ်မှာပဲဖြစ်နေနေတော့စစ်ဆိုတာအဲပြောရပါစစ်ဆိုတာဘယ်တော့မှကောင်းနိုင်တဲ့အရာမဟုတ်ဘူးနော်တိုက်ခိုက်နေတဲ့လူတွေကတရားစစ်လို့ပြောပေမဲ့စစ်ဆိုတာပဲစစ်မှမတရားပဲလို့လဲဆိုတော့ကြားမှာပြည်သူပြည်သားတွေမျိုးသမီးတွေကလေးတွေဒုက္ခရောက်နေတယ်အဲဒါကြောင့်မို့ဒီမြန်မာပြည်မှာလည်းပဲပေါ့ပြည်လုံးအနေနဲ့အမြန်ဆုံးစစ်များရဆဲပြီးတော့ငင်းချမ်းယူရဖို့ရန်အဲ့ဒါနဲ့ပတ်သက်လို့လည်းပဲပြောကြလေးပါတယ်
မနေ့ကဗာတီကန်နန်းတော်မှာစုဝေးပြုလုပ်တဲ့ဒီဝိပုစုတောင်းပွဲမှာပိုဟမ်မင်းကြီးဖရန်စစ်စ်ကမြန်မာပြည်နဲ့ပတ်သက်ပြီးတော့အဓိကသူစုတောင်းပေးဖို့ဆိုပြီးတော့ပြောသွားတာရှိပါတယ်မြန်မာပြည်ကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ဆိုတော့ဆရာတော်တို့တွေ့ဆုံတဲ့အခါမှာဗာတီကန်ဘက်ကသတင်းစကားပါလိုက်တာမျိုးခုနပြောလို့ဒီပိုဟမ်မင်းကြီးရဲ့ဒီထက်သွင်းစုတောင်းပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တာမျိုးရောရှိပါလားဆရာတော်
ဆိုတော့အစားဆွေးနွေးတာထဲမှာတော့မပြောဖြစ်ဘူးပြောတာဘယ်တော့ပြောလဲဆိုဒီ Christmas message မှာဥပီရော်ဘီဆိုတဲ့ထဲမှာဒီမြန်မာပြည်မှာသူတပြင်းအချင်းပြည်နယ်ရောရခိုင်ပြည်နယ်ရောဖြစ်ပျက်နေတဲ့အရာတွေပေါ်မှာသူတပြင်းလူမှုရေးရလိုအပ်ချက်များတွေကိုဝိုင်းဝန်းပြီးတော့အဲ on the human basic needs ပေါ်နာသူဝိုင်းကူညီဖို့နဲ့ဒီမတူညီတဲ့ယုံကြည်ခြင်းထဲမှာမတူညီတဲ့လူမျိုးထဲမှာပေါ့နော်အဲမြန်မာတတနဲ့သဘောတူနေအတူတူနေနိုင်ကြဖို့ဆိုတော့ရှင်းဖြစ်နေတဲ့ပြဿနာကိုရှင်းရှင်းမှလည်းဆိုပြီးတော့ရဟမင်းကြီးကအဲဒီ Christmas message မှာတစ်ခါပြောခဲ့တယ်။ဇန်နဝါရီလအစမှလည်းပဲရဟမင်းကြီးကတန်မတ်တွေနဲ့စုယုံတဲ့အခါမှလည်းပဲဒီတန်မတ်တွေကိုအဲမြန်မာပြည်နဲ့ပတ်သက်လို့နာမည်ပါထုတ်ဖော်ပြီးတော့ပေါ့နော်။မြန်မာပြည်မှာငြိမ်းချမ်းနိုင်ဖို့ရန်အတွက်ဆိုပြီးတော့သူတစ်ခါပြန်ပြီးတော့ပြောခဲ့ပါတယ်။မနေ့ကလည်းတစ်ခါပေါ့နော်ဒီဟိုမှာ General Audience မှာဒီကိုယ်တိုင်ကဒီရင်ပြည်မှာဖြစ်ပြနေတဲ့ဟာတွေတွေ့ဒုက္ခတွေတွေအတွက်အထူးဆုတောင်းပေးကြဖို့ပေါ့သူတို့တော့ဒီမှာပြည်လည်းလက်မခံဘင်္ဂလားဒေ့ရှ်ကလည်းလက်မခံနေရာမဲ့ဦးမဲ့အိမ်မဲ့ဖြစ်နေတဲ့လူတွေအတွက်အထူးတတိယဆုတောင်းပေးပြီးတော့အဲတနိုင်ငံဒီနိုင်ငံသားတွေအားလုံးပဲ international community နဲ့ဝိုင်းဝန်းပြီးတော့ကူညီပေးဖို့ရန်အတွက်ဆိုပြီးတော့ရဟမကြီးကအားပေးခဲ့တယ်ပေါ့နော်
ခုဒီဒေါင်ဆန်းစုကြည်နဲ့ဗတ်တီကန်ကအထူးကိုယ်စားလှယ်ပါဝင်ဆရာတော်တို့ပါတွေ့ဆုံခဲ့တဲ့ဆွေးနွေးမှုအပေါ်မှာဆရာတော်တို့အနေနဲ့ကျေနပ်အားရမှုရှိပါလားဆွေးနွေးပွဲကနေရှေ့ဆက်ပြီးတော့ဗောနော်ဘလို့လုပ်ငန်းစဉ်တွေဆက်သွားမယ်ဆိုတဲ့ဆုံးဖြတ်ချက်တွေကိုချနိုင်ခဲ့ပါလားဆရာတော
်ဆွေးနွေးအပိုင်းမှာကြည့်ရတဲ့ဆိုရင်အတော်ပဲအားရစရာကောင်းတယ်ဒေါင်ဆန်းစုကြည်အနေနဲ့ဒီဗတ်တီကန်နဲ့မြန်မာပြည်နဲ့တန်မှဆက်သွယ်ရေးနဲ့ယုံထားဖို့ကိစ္စကိုသူ့အနေနဲ့အများဆုံးဆောင်ရွက်ပေးမယ်ဆိုပြီးတော့သူအားရပါရနဲ့ပြောသွားတယ်ကောင်းမှုဆိုဝန်တာဆိုတဲ့ခံစားရတယ်ပေါ့နော်အများဆုံးလည်းဖြစ်လာမယ်လို့လည်းဆရာတော်နဲ့ယုံကြည်တယ်လေ
ဟုတ်ကဲ့ဆရာတော်ဖြည့်ပေးတာကျေးဇူးများရွယ်တင်ပါတယ်ရှင
်ကောင်းပြီကောင်းပြီ thank you နော်
ဗတ်တီကန်အထူးကိုယ်စားလှယ်နဲ့ဒေါက်ဆန်းစုကြည်တို့ရဲ့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်ခဲ့သူကာဒီနယ်ဖုန်းတော်ကြီးCharles Bogo Masumon ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုလိုဗတ်တီကန်နဲ့မြန်မာနိုင်ငံကြားတန်တမန်ဆက်သွယ်ရေးထူထောင်ရေးမြန်မာနိုင်ငံငြိမ်းချမ်းရေးဖော်ဆောင်မှုတွေအပေါ်မှာအမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်ဆိုတာကိုမြန်မာသမ္မတရုံပြောခွင့်ရဦးစော်ထေးကလည်း VOA မြန်မာပိုင်းကိုအတည်ပြုပါတယ်ရှင်အခုတခါတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဘက်ကိုအလှည့်ပေးပါစေချင်းနဲ့ရခိုင်နိုင်ငံရေးအင်အားစုတွေကသူတို့ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးဘူးဆိုရင်အပြစ်ရစဲရေးသဘောတူစာချုပ် NCA အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုရက်ရွှေဆိုင်ဖို့တောင်းဆိုလိုက်ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေတာ6ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုဒီလကုန်မှကျင်းပဖို့ရာထားကြောင်းဆုံးဖြတ်ခဲ့တယ်လို့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်အစဉ်သင့်မဖြစ်သေးကြောင်းလည်းဆုံးဖြတ်ချပါတယ်။ဒီလိုဆုံးဖြတ်ထားတဲ့အပေါ်မှာချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အထွေထွေမှုစလိုင်းကျဲဝင်ဖြစ်ချောင်းကပြောဆိုပါတယ
်။နိုဝင်ဘာလကတည်းကကျွန်တော်ဒီ CNF နဲ့ဒီကျွန်တော်ချင်းပါတီညနေအစီအစဉ်အပြင်ကတော့တေချာကိုကျွန်တော်ကပြင်ဆင်ထားသေးတာအခုကတော့အဲ့လိုအကြောင်းပြချက်ဆက်သက်လို့ပြောချင်တယ်လို့ကယူဆတယ
် NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ်ရဲ့နိုင်ငံရေးလမ်းပြမြေပုံမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စစတာတွေကိုညှိနှိုင်းဆွေးနွေးသဘောတူပြီးမှပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့သဘောတူထားတာဖြစ်ပါတယ်ဒါကြောင့်ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုရွှေ့ဆိုင်းဖို့အတွက်လည်းချင်းမျိုးသားဒီမိုကရက်တစ်ပါတီကတောင်းဆိုပါတယ
်။ LCA ရဲ့ဟို6ရက်ရောဘစ်အတိုင်းကိုကဒီဟာကအဆင့်၄မှာတော့အမေကိစ္စအဆင့်၃ကအမျိုးသားအဆင့်ကိုလောအမေကိစ္စအဲ့ဒီခါကျတော့အဆင့်၃မပြီးရင်အဆင့်၄ကိုမလောက်တင်ဘူးလေ။အဆင့်၃ကိုလောက်ဖို့ချင်းမရှိဘူးဆိုတော့အရှင်းလေးကိုမလုပ်နိုင်ဘူ
း NCA လက်မှတ်ရေးထိုးအောင်မှာပါဝင်ထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဘိုးကော်မတီဝင်ဒေါ်မြတ်အားစာလင်းကလည်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုရွှေ့ဆိုင်းတင်ကြောင်းအခုလိုပြောဆိုပါတယ
်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲပြီးပြီးမှပဲကျမတို့ကဒီ UPC ကိုကျမတို့သွားချင်ပါတယ်ဘာဖြစ်လဲလဲဆိုလို့ချင်းရင် UPC ဟာဆိုလို့ချင်းရင်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲမှာရလာတဲ့အချက်တွေအပေါ်မှာမူတည်ပြီးမှတာလျင် UPC မှာဆွေးနွေးရမှာဖြစ်လို့ဒီလိုဆွေးဆိုင်ခွင့်ရအတွက်ကျွန်တော်တို့ပြောအပ်ခြင်းဖြစ်ပါတယ
် NCA ကိုပါဝင်လက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတပ်ဦး CNF ကတော့ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်ရင်လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးဖို့အတွက်အချက်အလက်ပြည့်စုံရှိမှာမဟုတ်ကြောင်းနဲ့ဒါကြောင့်ညီလာခံတက်တက်မတက်တက်ကိုပြန်လည်စဉ်းစားရမှာဖြစ်ကြောင်းလည်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်မြူသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုတော့ကရင်လက်နက်ကိုင်အဖွဲ့တွေကကရင်ပြည်နယ်နဲ့တရင်းသာရီတိုင်းဒေသကြီးမှာကျင်းပထားပြီးရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ပအိုးလက်နက်ကိုင်အဖွဲ့တွေကရှမ်းပြည်နယ်မှာကျင်းပဖို့ရှိနေတယ်လို့ပဲခူးတိုင်းဒေသကြီးအတွင်းမှာလည်းကျင်းပဖို့ပြင်ဆင်နေပါတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတမရဦးသိန်းစိန်တာဝန်ယူစဉ်2016ခုနှစ်ဇန်နဝါရီလမှာစတင်ကျင်းပခဲ့တယ်လို့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရတာဝန်ယူချိန်2016ခုနှစ်ဩဂုတ်လကုန်ပိုင်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအမည်နဲ့ကျင်းပထားပြီးဖြစ်ပါတယ်
ကိုမိုးစွာစုံစမ်းတင်ပြခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေကိုစာရိုက်ကနေပေးပို့လို့ရတယ်ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့အကြမ်းအေးဥဟောင်းခင်ရဲ့မြန်မာအရေးတုံ့တက်ချက်နဲ့တိုင်းရင်းသတင်းလှော်ကဏ္ဍမှာနားဆင်ရမှာကမွန်ပြည်နယ်ထဲကတိုင်းရင်းသားတွေစုပေါင်းပြီးပြည်တွင်းစစ်ရဲစဲရေးတောင်းဆိုခဲ့ကြတဲ့အကြောင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုလည်းနားဆင်ကြရမှာပါရှင်။ဒီလိုစီစဉ်တွေကအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့အစင်သည့်စီစဉ်ထားတဲ့အစားအသောက်တွေနဲ့ကျမ်းမာရေးအန်ဒီရဲ့အကြောင်းကိုသိကြရမှာပါ။အစအဆုံးဝယ်ချမ်းပြင်ဆင်ချက်ပြုတ်မနေရပဲအလွယ်တကူချက်ချင်းစားတောက်နိုင်တဲ့အသင့်လုပ်ထားတဲ့အစားအသောက်တွေကိုစသုံးဆွဲသူတွေများလာတာကြောင့်ကျမ်းမာရေးဆိုချိုဖြစ်စေနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။အသင်းလုပ်အစားအသောက်တွေကြောင့်ဘလို့ကျမ်းမာရေးဆိုချိုတွေဖြစ်စေနိုင်တယ်လဲဆိုတာကိုအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့သမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာအသင်းလုပ်ထားတဲ့ဒီအစားအသောက်တွေနဲ့ပတ်သက်ပြီးတော့ဒီကျမ်းမာရေးဆိုင်ရာပြဿနာတွေရှိတဲ့အခါမှာဆရာမြန်မာနိုင်ငံမှာဒီအသင့်လုပ်ထားတဲ့အစားအသောက်တွေကြောင့်ကျမ်းမာရေးပြဿနာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီ
း။အသင့်စားအစားအသောက်တွေနဲ့ပတ်သက်လို့ကတော့အလွယ်တကူစားတော့နိုင်တာပေါ့နော်။ဖြစ်သူဖို့အတွက်မှာအားတဲ့သူတွေဆိုလို့ရှိရင်အသင့်စားအစားအသောက်တွေကိုဝယ်ယူစားသုံးစားဆိုခါကျတော့အချိန်ကုန်တက်တာပြီးအဆင်ပြေတဲ့အတွက်ကြောင့်ဘယ်နောက်ပိုင်းမှာအသင့်စားအစားအသောက်တွေကပို့ပြီးတော့လူတိုင်းများလာကြတာတွေ့ရပါတယ်။အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဟုတ်တော့သူဟမ်ဘာဂါတို့အဲ့ဒါမျိုးကြီးစားရတယ်များလာတယ်။နောက်ထုတ်ထားတဲ့အာလူးကျော်တို့ဒီလိုသေးလိုမျိုးပြီးတော့ခေါက်ဆွဲအဲ့လိုမျိုးအဲ့လိုတခုစားသုံးနိုင်တဲ့အစားအစာတွေကရရှိလာပြီးဖြစ်တာပေါ့။အဓိကကတော့ဒီအစားအစာကြီးစားရဆိုလို့ရှိရင်သူတို့ကအစီဓာတ်ကများတယ်နည်း။အဓိကကတော့ဘွားလာနိုင်တဲ့နေထိုင်မျိုးရှိပါတယ်
။ဟုတ်ကဲ့။
ဒါပြီးတစ်ခါလေးကြာရင်အတင်းစားအစားအစာတွေမှာတာရှိခံအောင်ဟုတ်အနံ့ရတာကောင်းအောင်ဓာတုပစ္စည်းထည့်တာပေါ့နော်အဲ့လိုဓာတုစီးပွားတွေသုံးဆတဲ့အတွက်ကြောင့်ကျမရင်းနဲ့ပတ်သက်တဲ့သူစုတွေဖြစ်ပွားနိုင်ပါနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့အဓိကပြဿနာကတော့အစီများတာနဲ့ဓာတုပစ္စည်းတွေများတာပေါ့ဆရာနော
်ပါလာနိုင်တဲ့အတွက်ကြောင့်မဟုတ်ကဲ့တော့အစီများတဲ့အတွက်ကြောင့်ပါလာတဲ့အခါကျလို့ရှိရင်ဘဝလုံးချင်းဖြစ်တဲ့အတွက်ကြောင့်မလို့သူထဲမှာအစီပိတ်မယ်နှလုံးသွေးကြောချင်းယောဂါတို့ခုနောက်ဒီတော့ပြည်ပြောလိထက်တဲ့ယောဂါတို့တာမျိုးဖြစ်တာနဲ့တော့ခုကတာစီဆံမှုအတွက်သုံးဆထားတဲ့ဓာတုသေးပါးတွေကြောင့်မှပြင်အသေးကိုအစိတ်တော့ဖြစ်တဲ့အတွက်ကြောင့်မလို့အသေးပြည့်စည်နိုင်နေတောက်ကဖြစ်ခဲ့တဲ့ကြောင့်မလို့တောက်ကပြည့်စည်နိုင်နေအစာရည်နဲ့ဥလန်းကြောင့်မှဆိုရင်လည်းကင်ဆာယောဂါမျိုးမျိုးဖြစ်ပေါ်နိုင်နေဒီတဲ့အခါကျလို့ရှိရင်တာစီဆံမှုအတွက်စားရည်လေတခါကျပိုထက်တာမျိုးရှိတယ်စားရများရင်သူသူယောဂါပုံပြီးတော့ဆိုးနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအသင်းလုပ်ထားတဲ့အစာတောက်တွေကြောင့်ဒီကျမရဲ့အန္တရာယ်မရှိအောင်ပေါ့ဆရာနော်ဘလို့ကာကွယ်နိုင်မလဲဆရာ
။အသင်းစားအစားအစာတွေကတော့တစ်ခါတလေပဲစားတာမျိုးပဲကောင်းပါလေ။အနည်းရန်တကယ်တမ်းစားသုံးသင့်တာတော့ကိုယ်တိုင်ချက်ပြုတ်ပြီးစားမယ်။တကယ်လက်လက်ဆက်ဆက်သဘာဝအစားအစာတွေအသားတွေကိုစားမယ်။လက်လက်ဆက်ဆက်တင်းနေမျိုးစားမယ်ဆိုလို့ရှိရင်ကျမရင်းနဲ့ပို့ပြီးတော့ပြည့်စုံတယ်။ကိုယ်တိုင်ချက်ပြုတ်စားတော့တဲ့အခါကျတော့အစီအိုလေးပဲကိုကနေစော့နိုင်တယ်။စားပါဝင်မှုကိုလည်းစော့ချနိုင်တယ်။ပြီးအချို့မှုမတော်မှုဆိုလို့ရှိရင်လေသုံးမှုကြောင့်ဖြစ်တဲ့ပြဿနာတွေကင်းနိုင်တာပေါ့
ဟုတ်ကဲ့ဆရာအခုလိုဒီအသင့်လုပ်ထားတဲ့အစားအသောက်တွေဘလောက်လောက်စားလို့ရှင်ရောအန်ဒီရကင်းနိုင်လဲဆရာ
ဒီကရတော့ဆောင်ကျင်နိုင်လို့ရှင်တော့အကောင်းဆုံးပဲပေါ့အကယ်၍စားမယ်ဆိုလို့ရှိရင်တော့ပမာဏအားဖြင့်တစ်ပတ်မှာကစင်းကြိမ်စားတာမျိုးကတော့သိပြဿနာမရှိဘူးနေ့တိုင်းမြန်းစားမယ်ဆိုရင်တော့ရေစိစားလို့ရှင်တော့ခုနကစမှန်နေပတ်သက်တဲ့သူ့ကြိုးစီဖြစ်လာမယ်နော
်ဟုတ်ကဲ့ဆရာဒီသတိပြုသင့်တဲ့ခုနကအသင့်လုပ်ထားတဲ့အစားအစာတွေထဲမှာဆရာခုနကပြောတာတွေအပြင်တခြားရောရှိသေးလားဆရာ
အဓိကအပြင်အကျင့်လေးစားရများလို့ရှင်ဒါအ အတင်းလို့တာတော့မဟုတ်ဘူးဒါမှလို့လည်းပဲတို့အကျင်းနေစားရသလိုရှင်အပြင်မှာကာဗွန်နေပါလာတဲ့ခါကျတော့အစာရင်နဲ့ဥလန်းချောင်းဆံရနာတို့ပြို့တာအန်တာအစာရင်နဲ့ဥလန်းချောင်းဆံစင်စမျိုးဖြစ်နေတာလည်းရှိနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့က
ကျတော့
ဟုတ်ကဲ့ပြောပါဆရာ
နောက်တစ်ခါကျတော့စူးစိပါတဲ့အစာအသောက်တွေလည်းကြီးသေးတာပေါ့နော်စူးစိသုံးထားတဲ့အစာအသောက်တွေလည်းစားမယ်ဆိုလို့ရှင်လည်းတက်မှရည်ထက်နေပါအပြင်သာသနာ့ဖြစ်တော့ညီမနိုင်ငံမှာငပိတို့မြုပ်တီမှုန်တို့ညစ်တို့ကြီးလော်တို့လက်ဖက်တို့အဲ့လိုမျိုးတွေကသူ့သဘာဝအကြောင်းဘယ်လိုရှင်သိပြီးတော့ဆက်လက်ပါပါမရှိဘူးအဲ့မှာကြောင်လှောက်အောင်သူးသေးတွေတုံနိုင်မျိုးရှိတယ်ဓာတုစင်းတုံးတဲ့အကြောင်းပါဆိုလို့ရှင်အရင်ကတောက်ပါတယ်ပမာငပိကကြောင်ကခမိုင်မိုင်းဖြစ်တယ်အဲ့မှာကြောင်ကအနီရောင်ပန်းရောင်ပဲပို့ပြီးတော့တန်းတယ်လူစားလိုက်မယ်ဆိုရင်ရှားပေါ်မှာအကြောင်းကိုဆွဲပြီးတော့ကျန်ခဲ့တာမျိုးကြီးရှိတတ်တယ်ကလက်နဲ့ကန်ကြည့်တယ်ဆိုလို့ရှိရင်လည်းသဘာဝအကြောင်းကတက်ကိုဆွမ်းတာမျိုးမရှိဘူးအဲဒီအစားအသောက်တွေကိုကန်လို့ကြည့်မယ်ဆိုလို့ရှိရင်လက်မှလည်းပဲစိုးစိအကြောင်းတွေပြေလာတတ်တယ်မျိုးလည်းရှိတတ်ပါအဲလိုစိုးစိတွေတုံးတဲ့အခါကျရင်သဘာဝစိုးစိတုံးရင်တော့လက်မှကြီးအမြင်နေတာပေါ့ဒါမှမဟုတ်ဓာတုစိုးစိတွေတုံးနေဥပမာဖြင့်အများဆုံးမြန်မာနိုင်ငံမှာပစ္စည်းပြီးတော့ခွင့်ပြုတဲ့စိုးစိတွေကပရမင်းအူတို့ဗိုဒမင်းဘီတို့စူဒန်ဒိုင်းတို့အော်ရင်းတို့အဲ့ဒီသုံးပြီးတော့ထိုးထားတယ်ဆိုလို့ရှိရင်အဲ့ဒီအစာတောက်တွေကလည်းအနေနဲ့ရှင်နေပါတယ်အဲ့တော့ကလေးတွေမှာစားမိတယ်ဆိုလို့ရှိရင်အယုံစူးဆိုင်မှုအားနဲ့ဓာတ်တို့ကနာမငင်ဖြစ်တာတို့ခန္ဓာကိုယ်ကြီးထွားမှုကိုနှိပ်ကွေတာတို့ဖြစ်တတ်ပါ
ဟုတ်ကဲ့ဆရာဒီအသင်စားအစာတောက်ထဲမှာပေါ့နော်နောက်ထပ်ရောဒီအန်ဒီရပေးနိုင်တဲ့အနေထားတွေရှိသေးလားဆရာ
အစာနဲ့ပတ်သက်လို့တော့ပြည့်စုံသွားပါပြီအဲ့တော့ကတော့တက်တယ်လို့ပေါ့နော်အချိုရီဘူးရီခုနောက်ပိုင်းမှာတကယ်ကြောင့်ပြန်ဆောက်လာကြတာတွေ့ရတယ်အဲ့လိုအချိုရီတောက်တဲ့အတွက်လည်းကျန်းမာရေးထိခိုက်မှုတွေရှိနိုင်ပါတယ်အဲ့တော့အချိုရီကိုတော့ဘာတွေပါလဲဆိုရင်အဓိကလီမျိုးပါဖော့စဖိုရစ်အက်စ်ပါတော့ကြာတတ်ပါတယ်အထူးသဖြင့်အားရှိအချိုရီမှာဗိတ်ထောင်တောက်တဲ့ကီဖင်းတဲ့ပါတယ်စားဖို့အတွက်တော့အကြောင်းလေးတွေစုပြီးအဲ့ဒီမျိုးတော့လက်ကြည့်မယ်ဆိုလို့ရှိရင်ပထမဖော့စဖိုရစ်အက်စ်ကကိုယ်ခန္ဓာထဲမှာများလာတဲ့ကယ်ဆီယမ်ကိုသူကကြောက်ကြပြီအဲတော့ကယ်ဆီယမ်ကရှိနေသွားတဲ့အခါတိုင်းအယိုးပွားတဲ့ကြောက်ဖြစ်နေပါတယ်။နောက်အချိုရီထွက်လိုက်တဲ့အခါကျလို့ချင်းဖော့စဖိုအက်စ်နဲ့အတူတချို့အချိုရီမှာဆူဆက်ကလည်းပြောင်းကာဗွန်နိတ်လုထားတဲ့အချိုရီမှာပြန်သွားတချို့အက်စ်တွေပါ။အဲစတူအက်စ်နဲ့ဖော့စဖိုအက်စ်ပေါင်းပြီးတဲ့အခါတောက်ဖို့စားတာကိုဖြစ်သေးတယ်။နောက်ကြကြတ်ပါ။အဝါလုံချင်းကိုဖြစ်သေးတယ်။သွားရီတောက်ဖို့စားတာဖြစ်သေးတယ်။ကလေးတွေမှာဆိုလို့ရှိရင်တော့အာရုံစူးစမ်းမှုအားနည်းတဲ့ခန္ဓာမငြိမ်ဖြစ်တဲ့ရောဂါကိုဖြစ်စေနိုင်ပါတယ်။နောက်အချို့အားဖြင့်အချို့တွေမှာကီဖင်းတဲ့အများကြီးထွက်လာတာရှိတယ်။ကီဖင်းတဲ့များတဲ့အခါကျရင်ရောဂါအိပ်မပြောတာ၊ကျဉ်တုံတာ၊သွေးပေါင်းကျဉ်တက်တာ၊ဆင်းရဲအောင်တာအဲ့လိုမျိုးတွေဖြစ်ပြီးတစ်ခါလေနှလုံးခုန်မမှန်တာတွေတောင်ဖြစ်သွားနိုင်ပါတယ်။နောက်ဒီကီဖင်းကရေစာတဲ့ရေငတ်တဲ့အာသာကိုမပြေဘူး။မပြေတဲ့အခါကျတော့တောင်းရင်နဲ့ပို့ပြီးတော့ပောက်တယ်ကျမရဲ့သူစုကိုဖြစ်နေတော့ကီဖင်းတွေကဆွလန်းမှုတွေဖြစ်ဖြစ်တတ်ပါတယ်။နောက်တချို့အဆူတွေကအရောင်လေးတွေစအောင်တချို့ဈေးသက်တာတွေအဆူတွေမှာဆိုလို့ကျဓာတုစိုးစိတွေသူတို့ဖြစ်ဆက်ရုံမှာတုံးနေစိုးစိတွေကိုထည့်ရတဲ့အတွက်အဲမှာကြောက်ကအသေးဖြစ်စီတာတို့ဆက်စားရောဂါဖြစ်တာတို့ဖြစ်ဖြစ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမဧကန္တပါရှင်။ဒီကျမဧကန္တရဲ့ပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါတယ
်။သောတာရှင်များရှင်။မြန်မာနိုင်ငံမှာတဒန်းကနေကိုရန်ထီအတန်းတင်ဆောင်မြေပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းစင်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရာပြင်ဆင်နေပါပြီ။နှစ်ပေါင်းများစွာကျင့်သုံးလာတဲ့ဆောင်မြေပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးစားသူတွေလည်းရှိကြသလိုအရေးချင်းစင်သတ်မှတ်ရမှာပွင့်လင်းမြင်သာမှုမရှိမှာကိုစိုးရိမ်သူတွေလည်းရှိကြပါတယ်။ပညာရေးကဏ္ဍမှာပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့စနစ်တည်ပေါ်မျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရာဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5- တိုင်းရိုင်းလေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုမြန်မာရေးသုံးသပ်ချက်ကိုနာဆင်ကြရပါမယ်။အနောက်တိုင်းဒီမိုကရေစီအဖွဲ့အစည်းတွေရဲ့အကူအညီကိုရယူတဲ့နေရာမှာဆင်းရဲတဲ့နိုင်ငံတွေမှာစွန့်ရီဖွံ့ဖြိုးတိုးတက်ရေးကိုအဓိကထားလာတဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရစေရှင်။
မာစီဆိုရခင်မှာပြပအကူအညီအများဆုံးပေးသူဟာတရုတ်ထိုင်းနဲ့ဂျပန်ဖြစ်ပြီးကိုနီကိုဟာနဲ့ကူညီတာမျိုးဘူဝါဒသဘောတရားထုတ်ပြန်တာမျိုးမရှိသလောက်ဖြစ်ပါတယ်ဒါပေမဲ့ OEDC ကအနိုင်တန်းဥစုကတော့သူတို့သတ်မှတ်ထားတဲ့မူနဲ့ညီမှနိုင်ငံခြားအကူအညီပေးနေတယ်လို့မြင်ပါတယ်ဒါကြောင့်နိုင်ငံခြားအကူအညီထိရောက်စွာပေးနိုင်ဖို့အတွက်2005မှာ Paris သဘောတူချက်ကိုရယူပါတယ်အဲ့ဒီတုန်းကဗမာအစ်အစိုးရကိုစီရင်သွင်းတာမဟုတ်ပါဘူး။ဗိုလ်ချုပ်မှုကြီးတန်းရွှေကလည်းပြည်မနာကြက်ပြေးမှနေပြီးတော့တိဆောက်ဖို့သာစိတ်ဝင်စားပါတယ်။ပဲရစ်သဘောတူညီချက်မှာအခြေခံပြီး2008အက္ခရာသဘောတူညီချက်2017ဘူဆန်သဘောတူညီချက်စတာတွေကိုရယူတာမို့အနောက်တိုင်းအကူအညီရယူလို့တဲ့နိုင်ငံဟာဒီမူဝါဒတွေနဲ့အညီလုပ်နိုင်ဖို့ကြိုးပမ်းရပါလိမ့်မယ်။ဦးသိန်းစိန်အစိုးရကလည်းဒီသဘောကိုလိုက်ပြီး2023ဇန်နဝါရီမှာနေပြည်တော်သဘောတူညီချက်ကိုကျင်းညပါတယ်။ဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လာရင်အယတအဖွဲ့နဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုတိုင်ပင်ဆွေးနွေးဖို့အစိုးရမှတာဝန်ရှိလာပါတယ်။ဒီမိုကရေစီဓလေ့ရှင်သန်ရေးညီညာရေးတရားမျှတစွာဖွံ့ဖြိုးရေးနဲ့တည်သာမြင်သာရေးစတာတွေကိုဦးစားပေးဖို့တာဝန်ရှိပါတယ
်။ Paris မူဝါဒအရအကူအညီယူတဲ့နိုင်ငံဟာဖွံ့ဖြိုးရေးစီမံကိန်းကိုရေးဆွဲဖို့လိုပါတယ်။စည်ရဲမှုကြဆင်းရဲနဲ့မညီမျှမှုရော့ပါရေးစီမံကိန်းတွေမှာထွက်ပေါ်လာတဲ့ရလဒ်ကိုအဓိကထားပါတယ်။စီမံကိန်းအကောင့်ထယ်ဖော်စဉ်အတွင်းမှာတိုးတက်မှုကိုစောင့်ကြည့်နိုင်ဖို့လိုပါတယ်။အလှူရှင်နိုင်ငံတွေဟာဖွံ့ဖြိုးမှုမိဖက်နိုင်ငံတွေဖြစ်လာပြီးအပြန်အလှန်နားလည်မှုအပြည့်နဲ့ညှိနှိုင်းဆောင်ရွက်ရမှာဖြစ်ပါတယ်။အမျိုးသားဖွံ့ဖြိုးရေးစီမံကိန်းရေးဆွဲရမှာအယက်သားအဖွဲ့အစည်းနဲ့လွှတ်တော်ပါဝင်လာအောင်အစိုးရကကြိုးပမ်းရပါလိမ့်မယ်။ဖွံ့ဖြိုးမှုမိဖက်နိုင်ငံတွေကလည်းအစိုးရစွမ်းရည်တိုးတက်လာရေးနဲ့တာဝန်ခံမှုရှိရေးအတွက်ကူညီရမယ်လို့ဆိုပါတယ်။ဦးသိန်းစိန်ရဲ့ပြုပြင်ရေးအစီအစဉ်မှာငြိမ်းချမ်းရေးနဲ့အစိုးရစွမ်းရည်မြင့်တင်ရေးကိုအစပြိုးသွားတာတွေ့ရပါတယ
်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုအောင်မြင်ဖို့အရေးမှာအစိုးရရန်တရားကိုဘယ်လောက်ပြုပြင်နိုင်သလဲဆိုတဲ့အပေါ်မှာငူတီနေတယ်လို့အလှူရှင်နိုင်ငံတွေကယူဆပါတယ်။နှစ်ပေါင်းများစွာအကျင့်ပြက်လာတဲ့အစိုးရရန်တရားကိုလုပ်ရည်ကံရည်ရှိလာအောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားလာကြပါတယ်။အရင်ကတော့အသက်ပညာအကူအညီပေးတာမျိုးသာရှိပါတယ်။အခုတော့ကိုယ်တိုင်ပြဿနာဖြေရှင်းနိုင်အောင်စွမ်းရည်မြင့်တင်ဖို့ capacity development ကိုအဓိကထားလာကြပါတယ်။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးကိုအဓိပ္ပာယ်အမျိုးမျိုးဖွင့်ဆိုကြတာရှိပေမဲ့နိုင်ငံခြားအကူအညီပေးမှုမှာတော့စွမ်းရည်ရှိလာအောင်နိုင်ငံခြားကဝင်ရောက်ကူညီဖို့ဖြစ်ပါတယ်။ဂန္ဓာပေါင်းစုံစွမ်းရည်မြင့်တင်ရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်တည်ထောင်ရေးဟာတွန်တွဲနေပါတယ
်။ Paris နဲ့ဘူဆန်မူဝါဒတွေမှာဖော်ပြတဲ့မိမိကိုယ်တိုင်စီမံကိန်းရေးဆွဲအကောင့်ထယ်ဖော်ရေးကိစ္စမှာပြည်တွင်းအဖွဲ့အစည်းတွေရဲ့လုပ်ရည်ကံရည်ရှိမှုဟာအဓိကဖြစ်ပါတယ်။အဖွဲ့အစည်းတွေစွမ်းရည်မရှိတဲ့အတိုင်းပြည်မှာကိုယ်တိုင်စီမံကိန်းချပြီးအကောင့်ထယ်ဖော်နိုင်အောင်နိုင်ငံခြားကကူညီရမယ်ဆိုတဲ့သဘောဖြစ်ပါတယ်။တိုင်းပြည်သားအကျိုးကိုထိရောက်စွာဆောင်ရွက်နိုင်ဖို့အတွက်အစိုးရစွမ်းရည်ဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့ဖြစ်ပါတယ်။နိုင်ငံသူနိုင်ငံသားတွေလုပ်ရည်ကံရည်ရှိလာစေဖို့ပौဂလိကလုပ်ငန်းကဏ္ဍတွေမှာစွမ်းရည်ဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုပါတယ်။ဒါကြောင့်ဆင်းရဲတဲ့နိုင်ငံတွေကိုအကူအညီပေးရမှာစွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာအရေးအကြီးဆုံးဖြစ်တယ်လို့ Paris, Accra နဲ့ Busan သဘောတူချက်တွေမှာအလေးပေးဖော်ပြထားပါတယ
်။ကမ္ဘာ့ဘာနဲ့အာရှဖွံ့ဖြိုးရေးဘဏ်တွေကလည်းနိုင်ငံစွမ်းရည်ဖွံ့ဖြိုးတိုးတက်ရေးကိုဦးစားပေးပြီးအကူအညီပေးကြပါလေ။အစိုးရရန်တရားဟာစစ်ဘုဟောင်းနဲ့စစ်ဘုတွေကြီးစိုးရနေရာဖြစ်လို့ပြည်သူအကျိုးပြုစီမံကိန်းရေးဆွဲဖို့အခက်အခဲရှိပါတယ်။အမိတ်နာခံဖို့သာအဓိကထားလာတဲ့ဝန်ထမ်းတွေဟာပြဿနာဖြေရှင်းနိုင်တဲ့စွမ်းရည်ကင်းမဲ့နေတာမို့စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ကြောင်းဦးသိန်းစင်ကလည်းအတိအမှတ်ပြုပါတယ်။ဒါကြောင့်ဖွံ့ဖြိုးမှုအစီအစဉ်တစ်ရောက်အောင်မြင်ရေး2023နေပြည်တော်သဘောတူချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ နိုင်ငံခြားအကူအညီပေးရမှာအလူရှင်နိုင်ငံနဲ့အဖွဲ့အစည်းကချမှတ်ထားတဲ့စည်းကမ်းနည်းလမ်းတွေကိုလိုက်နာရတာများပါတယ်။အခုနောက်ဆုံးချမှတ်တဲ့စည်းမျဉ်းကတော့နိုင်ငံခြားအကူအညီလက်ခံတဲ့တိုင်းပြည်မှာစွန့်ရည်ရှိဖို့ဖြစ်ပါတယ်။စွန့်ရည်ရှိတဲ့နိုင်ငံကသာဖွံ့ဖြိုးရေးစီမံကိန်းရေးဆွဲအကောင့်တွေဖော်နိုင်စွမ်းရှိမယ်လို့ယူဆပါတယ်။ဦးသိန်းစင်အစိုးရလက်ထက်ကရင်ဆိုင်ခဲ့ရတဲ့စွန့်ရည်ဖွံ့ဖြိုးရေးပြဿနာကို NLD အစိုးရဆက်လက်ရင်ဆိုင်နေရပါတယ်။အနည်း90စွမ်းရည်ကင်းမဲ့လာတဲ့အဖွဲ့အစည်းတွေကို9နှစ်အတွင်းစွမ်းရည်ရှိလာအောင်လုပ်ဖို့ပဲဖြစ်ပါတယ်ခင်ဗျာ
။ဥဟောင်းခေရဲ့မြန်မာရေးသုံးသက်ချက်ကိုခုလိုကြာသာရင်းနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ဝါရှင်တန် DC ကနေပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကန်တာကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနေဆက်ဒေတာကနေတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့ TNL တို့ကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟင်နရီဗန်ဂျီယူဟာချင်းပြည်နယ်ကိုတွားရောက်ခဲ့တဲ့ဆိုတာနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ဌာနချုပ်မှကျင်းပတဲ့ရှမ်းပြည်အမျိုးသားနှင့်အခမ်းအနားမှာရှမ်းကောင်းဆောင်တွေဘလို့ပြောဆိုမှုတွေရှိခဲ့ပါတယ်ဆိုတာတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်တော့ဆန်မန်းကွန်းဒေသဘက်မှာလှုပ်ရှားနေတဲ့ရှမ်းပြည်တိုးတက်ရေးပါတီမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့သူ့ရဲ့စီရေးမဟာမိတ်ဖြစ်တဲ့တအောင်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဖေဖော်ဝါရီလ5ရက်နေ့ခင်းပိုင်းကနေညပိုင်းအထိတိုက်ပွဲအပြင်းအထန်ဖြစ်ပွားရာမှာနှစ်ဖက်ကြဆုံမှုရှိခဲ့ပြီး SSPP SSA ဘက်ကကြိုတင်ပြင်ဆင်မှုမရှိလိုက်တဲ့အတွက်အကြအဆုံးပိုများတယ်လို့သိရပါတယ်ရှမ်းပြည်တိုးတက်ရေးပါတီပြောခွင့်ရပုံမူကြီးဆိုင်စုကတော့တိုက်ပွဲဖြစ်ပွားရတဲ့ကိစ္စနဲ့ပတ်သက်ပြီးဖြေရှင်းဖို့တအောင်းကောင်းဆောင်ဘက်ကိုဆက်သွယ်ခဲ့ကြောင်းအခုလိုအချင်းချင်းကြားပစ်ခတ်မှုတွေဖြစ်နေရင်စစ်အာဏာရှင်တွေညှို့မှန်းတဲ့လမ်းကြောင်းထဲကျရောက်သွားနိုင်ကြောင်းပြောဆိုပါတယ်လက်ရှိမှာပြစ်ခတ်တိုက်ခိုက်မှုထပ်မဖြစ်ဘူးဆိုပေမဲ့ဖေဖော်ဝါရီလ6ရက်နေ့အထိနှစ်ဖက်တင်းမာနေတဲ့အနေအထားရှိနေသေးတဲ့အကြောင်းဒေသခံလူထုတွေသတိထားသွားလာနေရကြောင်းကြောက်မဲမြို့နယ်ဒေသခံတွေကပြောပါတယ
်နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟင်နရီပန်ထီယူဟာချင်းပြည်နယ်ကိုဖေဖော်ဝါရီလ3ရက်နေ့ကပြည်ထောင်စုဝန်ကြီးတွေနဲ့အတူတွားရောက်ခဲ့ပြီးဒေသတွင်းလူအချင်းနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုလှည့်လည်ခဲ့ကြပါတယ်ဒီခရီးစဉ်ဟာနိုင်ငံတော်ကြီးကဲဒုတိယသမ္မတရာသူစတင်တာဝန်ယူထမ်းဆောင်ပြီးသူရဲ့ပရမအဆုံးချိန်ချင်းပြည်နယ်ခရီးစဉ်ဖြစ်ပြီးဒေသခံချင်းပြည်သူလူထုတွေကလည်းတောင်းတဖျားဖျားနဲ့ကြိုဆိုခဲ့ကြပါတယ်။လေးရကြံမြင့်ခဲ့တဲ့ဒီခရီးစဉ်မှာဒုတိယသမ္မတနဲ့ဖွဲ့ဟာချင်းပြည်နယ်မြောက်ပိုင်းမြို့ကြီးတွေဖြစ်တဲ့တီးတိမ်၊သွန်းဆန်၊ဖလန်ဟာကာ၊သန္တလန်နဲ့ရီမြို့တို့ကိုတွားရောက်ခဲ့ပြီးဒေသခံပြည်သူတွေနဲ့တွေ့ဆုံတာတွေ၊ဒေသတွင်းဖွံ့ဖြိုးရေးအခြေအနေတွေ၊ဖလန်မြို့နယ်မှာရှိတဲ့လုံပီးစပြူရည်သိပ်ပံကျောင်းကိုဖေဖော်ဝါရီလ4ရက်နေ့မှာဖွင့်လှစ်ပေးခဲ့ပြီးတီးတိမ်မြို့နယ်ကမဏိပူရမြစ်ကူးကျိုးသရာတည်ဆောက်နေမှုဖလန်လေရင်ကွင်းစီမံကိန်းတည်ဆောက်မှုဟာကားမြို့ရေပေးဝေရေးစီမံကိန်းတည်ဆောက်မှုအခြေအနေတွေကိုလေ့လာခဲ့တယ်လို့သိရပါတယ်
။ရခိုင်ပြည်နယ်မောင်တော်ဘူးတိတောင်နဲ့ရသေးတောင်မြို့နယ်၃ခုအတွက်မြန်မာအစိုးရကနေမေယူ FM ရေဒီယိုလိုင်းတစ်ခုကိုဖေဖော်ဝါရီလ4ရက်နေ့ကစပြီးမြန်မာရခိုင်ဘင်္ဂလီ၃ဘာသာနဲ့စမ်းသပ်ထုတ်လွှင့်နေပါတယ်။ဒီလိုထုတ်လွှင့်ရတာဟာရခိုင်ပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုကူညီထောက်ပံ့ရေးနဲ့ပြည်လဲထူထောင်ရေးကျန်းမာရေးနဲ့လူဝင်မှုကြီးကြပ်ရေးစတဲ့သတင်းတွေကိုထုတ်လွှင့်နေသလိုတရားဥပဒေစိုးမိုးရေးအပါအဝင်တည်ငြိမ်အေးချမ်းရေးကိုရည်ရွယ်ပြီးစမ်းသပ်ထုတ်လွှင့်နေတာဖြစ်တယ်လို့ပြည်ချမ်းရေးဌာနပြောရေးဆိုခွင့်ရှိသူဦးမြင့်မောင်ကပြောပါတယ်မြန်မာတိုင်းရင်းသားထဲမှာမပါဝင်တဲ့ဘင်္ဂလီဘာသာနဲ့အခုလိုထုတ်လွှင့်တာဟာမသင့်တော်သလိုဒေသခံရခိုင်တိုင်းရင်းသားတွေရဲ့စံဒားနဲ့မကပ်ညီတဲ့အတွက်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့အခုရက်ပိုင်းအတွင်းကန့်ကွက်မှုတွေလုပ်ဖို့စီစဉ်နေပြီးဒီလ20ရက်နေ့မှာကျင်းပမယ့်ရခိုင်ပြည်နယ်လွှတ်တော်မှာလည်းအရေးကြီးအဆိုတင်သွင်းဖို့ရခိုင်အမျိုးသားပါတီကစီစဉ်နေတယ်လို့သိရပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာမြစ်ဆုံရေကရာတိစောက်ကျင်းစီမံကိန်းနဲ့ပတ်သက်ပြီးတော့ IFC World Plan ထောက်ပံ့မှုနဲ့ Fan Spring Hotel မှာဖေဖော်ဝါရီလ၂ရက်နေ့ကကျင်းပခဲ့တဲ့စီဝေးကိုမြစ်ဆုံဒေသခံတွေကနေလာရောက်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အခုလိုသဘာဝစီစီနေတဲ့မြစ်ကိုမဖျက်ဆီးလိုက်ဖို့နဲ့စီမံကိန်းကြောင့်ပြောင်းရွှေ့ခံခဲ့ရတဲ့ရွာ၆ရွာကဒေသခံတွေနေရပြန်လာနိုင်ရေးတို့ကိုတောင်းဆိုနေတဲ့ချိန်မှာစီမံကိန်းကိုရပ်သားဖို့မဟုတ်ပဲတခြားအကောင့်တွေပေါ်ဖို့ကြိုးပမ်းနေတဲ့ဘယ်ဖွဲ့စည်းဘယ်ကုမ္ပဏီကိုမဆိုကန့်ကွက်သွားမယ်လို့ဟိုတယ်ရှိမှလာရောက်ဆန္ဒပြခဲ့ရတဲ့ဒေသခံမျိုးသမီးတွေကပြောပါတယ်အခုလိုရေကာရာစီမံကိန်းအစည်းအဝေးနေမှုနဲ့ပတ်သက်ပြီးတော့ကချင်နိုင်ငံရေးပါတီများပေါင်းစည်းထားတဲ့ဖွဲ့ကလည်းကန့်ကွက်ကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ
်မွန်ပြည်နယ်အတွင်းမှာမွန်နိုင်ငံရေးပါတီတွေဖေဖော်ဝါရီလကုန်တဲ့အထိတပါတီတဲ့အဖြစ်အကောင့်အထည်မဖော်နိုင်ဘူးဆိုရင်မိမိတို့ရေးဆွဲထားတဲ့ road map ကိုအခြေခံပြီးဆက်လက်အကောင့်အထည်ဖော်သွားမယ်လို့မွန်နိုင်ငံရဲ့ညီနိုင်ရဲ့အဖွဲ့ကော်မတီဝင်တွေကပြောပါတယ်မွန်တန်ကားတော်တွေမွန်ပြည်သူတွေရဲ့တောင်းဆိုချက်အရမွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအမျိုးသမီးပါတီမွန်တို့ပေါင်းစည်းနိုင်ရဲ့အတွက်မွန်ပါတီပေါင်းစည်းရေးညီနိုင်ရဲ့အဖွဲ့ကိုဖွဲ့စည်းလှုပ်ဆောင်နေပေမဲ့ပေါင်းစည်းရေးအတွက်ထူးခြားမှုမရှိသေးတဲ့အခြေအနေမှာရှိနေပါတယ်ညီနိုင်ရဲ့အဖွဲ့ဟာ2016ခုနှစ်အောက်တိုဘာလ18ရက်နေ့တန်ကားတော်တွေမွန်ပြည်သက်ပါတီကကိုယ်စားလှယ်တွေလူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့စတင်ဖွဲ့စည်းခဲ့ပြီးညီနိုင်ရေးကာလ3လပြည့်ခဲ့ပြီဖြစ်တယ်လို့ဖေဖော်ဝါရီလကုန်တဲ့အထိညီနိုင်လို့မရဘူးဆိုရင်နီလန်းအစ်စ်နဲ့ဆက်လက်အကောင့်ထဲပေါ်သွားမယ်လို့ကော်မတီကနေအစီရင်ခံစာထုတ်ပြန်ထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်တဲ့ည80ပြည့်ရှမ်းပြည်အမျိုးသားနေ့ကိုရှမ်းပြည်နယ်အတွင်းဒေသအသီးသီးမှာကျင်းပခဲ့ကြသလိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်ဌာနချုပ်လွှဲတိုင်းလမ်းမှာလည်းစီကားစွာကျင်းပခဲ့ပါတယ်။ဒီလိုမျိုးကျင်းပခဲ့တဲ့ရှမ်းအမျိုးသားနေ့မှာရှမ်းကားကောင်တွေဘလို့ပြောဆိုမှုတွေရှိခဲ့ပါသလဲဆိုတာကိုနမ်ဟုံကနေခုလိုစူးစီးတင်ဆက်ပေးထားပါတယ်။
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ဌာနချုပ်လွယ်တိုင်းလျှောက်မှကျင်းပတဲ့ည80ပြည့်ရှမ်းပြည်အမျိုးသားနေ့အခမ်းအနားမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်ပင်လုံစာချုပ်ကိုပြန်ကြည့်တင်ကြောင်းဒုတိယပို့ချုပ်ကြီးရစစ်ကရှမ်းဘာသာနဲ့အခုလိုပြောပါတယ
်ပွန်တာကန်မင်းဟောခါတီဥပမနာနန်ဟောခါတွေ့ခံပွန်ဘက်
နိုင်ငံရေးဆွေးနွေးဖို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့6940ကွန်ပင်လုံစာချုပ်ကိုပြန်ကြည့်တင်ပါတယ်ပင်လုံစာချုပ်ထဲကဘယ်အပိုင်းကိုပြန်ယူတင်လဲဘယ်အပိုင်းကိုပြန်ပြင်တင်လဲဆိုတာကိုသုံးသပ်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်သွားရပါမယ်
ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရဲ့နာယကဒုတိယဗိုလ်ချုပ်ကြီးစိုထျံကတော့စစ်အုပ်ချုပ်ရေးစနစ်ကြောင့်နှစ်ပေါင်း80ကြာအောင်ဖက်ဒရယ်ပြည်ထောင်စုမတည်ဆောက်နိုင်သေးတဲ့အပြင်ရှမ်းပြည်မှာစစ်ဘေးရှောင်တွေနေ့စဉ်တိုးလာနေတာဖြစ်တယ်လို့ပြောဆိုပါတယ်
အပင်လုံးကြည့်ကူတွေကိုနောက်သူစစ်ချက်ဆွေးရပါလေဆိုမလိုက်တာပဲဒါသူတို့ကဒီရှမ်းပြည်ကိုလည်းလာပါတော့ဘူကြလမ်းမိုးတော့ဘာသာလူမျိုးကြီးဝါသာကျင့်တော်မှာတခြားလူမျိုးငယ်တွေကိုဝါမျိုးကျင်တဲ့အတွက်ကြောင့်အခုကြည့်ကြစစ်ကိုဆင်နေနေတာဖြစ်တယ်အခုစစ်ဖေးဆောင်တဲ့လူတွေမကြားသေးတာ
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီလည်းဖြစ်တဲ့ဇိုင်းလက်ကတော့တန်းတူရေးအတွက်ညီညီညွတ်ညွတ်နဲ့ကြိုးပမ်းချဖို့ပြောဆိုပါတယ်
ဒီဘက်ကနေရနေဟာရှမ်းစော်ဘွားနဲ့ရှမ်းပြည်လူတွေတွေအတူလက်တွဲပြီးတော့မှရှမ်းပြည်ရေးကိုဝိုင်းဝန်းလုပ်ကြမယ်လို့သဘောတူညီချက်ကြတဲ့နေ့ဖြစ်တယ်ရှမ်းပြည်လူတို့အားလုံးရဲ့သမိုင်းကြောင်းမှာအဲ့ဒါရေးပါတဲ့ချက်ဖြစ်တယ်အဲ့ဒီတို့ညီမကဖက်ပေါင်း80ပြည့်ဆောင်လာရတယ်ထပ်ပြီးမဆောင်ရအောင်ကျွန်တော်တို့ဒီပြီးလုံးညီညွတ်စွာနဲ့ပို့ပြီးတော့မှကြိုးပမ်းအားထုတ်ဖို့လိုတယ်လို့ပြင်တယ
်ရှမ်းပြည်မြို့သားနဲ့အခမ်းအနားကိုရှမ်းပြည်နယ်မြို့တော်တွေဖြစ်တဲ့တောင်ကြီးမြို့လာရှိုးကျိုင်းတုံမြို့တွေမှာအပြင်တမိုင်းဝင်ပင်လုံးမှာလည်းကြီးကျယ်ခမ်းနားစွာနဲ့ကျင်းပခဲ့ပါတယ် RCSS SSA ဌာနချုပ်လွှဲတိုင်းလျှောက်မှာကျင်းပတဲ့ပွဲမှာတော့အပြည်ပြည်ဆိုင်ရာတန်ယုံ40ကျော်ကိုဖိတ်ကြားပြီးပြည်တွင်းပြည်ပတည်င်းဌာန20ကျော်ကိုလည်းဖိတ်ကြားပါတယ်ရှမ်းပြည်တွင်းပြည်တို့လူထုနဲ့ထိုင်းနိုင်ငံရောက်ရှမ်းရွှေပြောင်းအလုပ်သမားတက်တောင်းနီပါပွဲတက်ရောက်ခဲ့ပါတယ်ရှင်
ဆက်ပြီးမြန်မာနိုင်ငံအတွင်းမှာနှစ်လကြာရှည်စွာဖြစ်ပွားနေတဲ့ပြည်တွင်းစစ်ရစေးနိုင်ရေးအတွက်နိုင်ငံအနှံ့မှာတောင်းဆိုဆန္ဒထုတ်ဖော်ခဲ့သလိုမုံပြင်းနယ်မော်လမြိုင်မြို့မှာလည်းမွန်ဗမာကရင်နဲ့ပအုတ်တိုင်းဒေသတွေစုပေါင်းပြီးတော့ဖေဖော်ဝါရီလပထမအပတ်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်တိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုလည်းနိုင်ငံရေးနည်းနဲ့ဖြေရှင်းချဖို့ကိုမုံပြင်းနယ်အရက်ဘတ်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကတိုက်တွန်းခဲ့ပါတယ်အပြည့်စုံကိုတော့မင်းစနိုင်ကနေခုလိုတင်ဆက်ထားပါတယ
်
Nagaro, Mumine, Twimani, Tiny Jare, Mumbama, Kayene, Po, Tayana, Supamiro, Between Si Yasebo, Sanapia, Tansu, Nijare, Tanrebe, Pipare, Tansu, Sanapia, Poema, Powin Kere, Mumbine, Yapelu, Mupo, Si, Quenyaka, Usan Comedy went to Upide, Ukoko, Soka, Kulu, Piobare,
Nigaro, Pomabi, Nijan Yabu, Ali.
ညဉ့်ရှိမှာပဲတန်းကျပ်ထုတ်တယ်လို့ညဉ့်ရှိရဖို့ဆိုလို့စီပေါ်ပြီးတောင်းဆိုရခြင်းဖြစ်တယ်ပြီးတွင်းစီရဆက်ဖို့တောင်းဆိုရဲပွဲကိုတိုင်နာပေါင်းဆောင်ရဖက်လူမှုဖွဲ့စည်းကွန်ရဲပေါင်းဆောင်နဲ့လူငယ်ကွန်ရဲမြို့သမီးကွန်ရဲတို့ဥဆောင်ပြီးတော့နိုင်ငံတော်ရဲ့ရေရှည်တည်တာတော့ညှိနှိုင်းအပြေရှားဆောင်ရွက်သွားနိုင်ရာရည်ရွယ်ခြင်းပါတာဖြစ်ပါတယ်ပမာတိုင်းရ ညင်းနှိုင်းအပြေရှားဆောင်ရွက်သွားနိုင်ရာရည်ရွယ်ခြင်းပါတာဖြစ်ပါတယ်ပမာတိုင်းရနာမခံခံမိကလည်းဒီမရဲ့တိုက်တွင်းချက်တွေကိုအခုလိုပြောပါတယ်ညင်းနှိုင်းရဲ့ဒီပခါလေးကိုလည်းဝဲဝိုင်းမှမှာညင်းနှိုင်းရဲ့ရည်နဲ့စဉ်စဉ်ကြည့်နာပြေချပြသပါဘီတွင်းစစ်တွေရမှတ်တာလေးညင်းချမဲလို့ကရင်တိုင်းရနာစောပတိုင်းကပြောပါတယ်ညင်းချမ်းကွာနဲ့ဒီစစ်ဖြစ်သွားကြလို့ဆိုရင်အားလုံး ပေါင်းနေဆိုတဲ့သဘောတိုင်းနာပေါင်းဆောင်တို့ဟာပြည်တွင်းစစ်ရက်စဲဖို့ကြွေးကြော်တန်တွေနဲ့တောက်ဆူခဲ့ကြတဲ့အပြင်တချင်းတွေကပြားတွေနဲ့လည်းဒီဆိုရွတ်ဆူခဲ့ကြပါတယ်ပြည်တွင်းစစ်ရက်စဲဖို့တောက်ဆူတဲ့လှုပ်ရှားမှုဟာမွန်ပြည်နယ်အပြင်မန္တလေးရန်ကုန်မကွေးတဝဲစတဲ့မြို့တွေမှာလည်းကျင်းပပြုလုပ်ခဲ့ကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်စားရမှာပါရှင်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်အတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့တအောင်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့
BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
ထိုင်းနယ်စပ်ဒေသကနေတိုင်းရင်းသားသတင်းတောက်တွေစုစည်းထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါ။ အခုထုတ်လွှင့်ပေးနေတဲ့ညာ9နိုင်ကနေ10နိုင်အထိအစည်းအဝေးအစုံကိုအတန်လွှင့်ချိန်ပြပြခြင်းညာ10နိုင်ကနေ17နိုင်အထိလိုင်းတို့မီတာ32နဲ့90ရိုးကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းပြန်လည်နားဆင်နိုင်ပါတယ်။မနေ့ကတောက်ကြနေ့မနေ့ဖက်6နိုင်ကနေ9နိုင်အထိအစည်းအဝေးတွေကိုတော့လိုင်းတို့မီတာ32၄၀နဲ့60ရိုးကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ကြာ အစီအစဉ်အဆုံးအသတ်ခင်မှာတရင်အချင်းချုပ်ကိုကိုကျော်ကျော်တင်ပြပြပေးပါဦးမယ်ရှင
်။သမ္မတဒေါ်နယ်ထရမ့်ကတရားစီရင်ရေးဘက်ကိုအပြင်းထန်ဥပဒေပြောဆိုတာဟာအာရုံစိတ်ပစ္စည်းအားယုံကြည်ချက်ညှော်နှဲစရာပါပဲလို့တရားလူတော်ချုပ်တရားသူကြီးဖြစ်သမ္မတထရမ့်ကအမည်စရင်းတင်ထားတဲ့ New Gorsuch ကပြောလိုက်ပါတယ်။ဗိုလ်ဒူးနေကဒီမိုကရက်ထက်လူတော်မှရစ်ချက်ဘလူးမန်သောလ်နဲ့နှစ်ယောက်တည်းတိကျတွေ့ဆုံချိန်တွင်တရားသူကြီးဂေါ်ဆက်ကအဲ့လိုပြောသွားတာပါမစ္စတာဂေါ်ဆက်ပြောတာကိုထက်လူတော်မှဘလူးမန်သောလ်ကအများသိအောင်ပြန်ပြောတာဖြစ်ပါတယ်မစ္စတာဂေါ်ဆက်ပြောစကားရဲ့အတိအပဲအနှစ်သာရဟာအဲ့ဒီအတိုင်းပဲဆိုတာကိုသူ့ရဲ့ယုံကအတည်ပြုထားပါတယ် IS အဖွဲ့ကိုတိုက်ခိုက်နေတဲ့တပ်ဖွဲ့တွေဟာမိုဇူးနဲ့ရက်ကာမျိုးတွေကို IS အဖွဲ့လက်ထက်ကနေနောက်6လအတွင်းပြန်သိမ်းယူဖို့ခန့်မှန်းထားတယ်လို့ယူရပ်မှာရှိတဲ့အမေရိကန်ထိပ်တန်းတပ်မှုတူကပြောလိုက်ပါတယ်တိဂရစ်မြစ်အရှေ့ပိုင်းကမိုဇူးမျိုးပဲချမ်းကိုအီရတ်တပ်ဖွဲ့တွေကထိန်းချုပ်ထားပြီးမကြခင်မှာပဲမျိုးရဲ့အနောက်ချမ်းကိုထိုးစစ်ဆင်မယ်လို့ခန့်မှန်းထားပါတယ်။ဆီးရီးယားနိုင်ငံနယ်ဇနာဂါဇီယန်တပ်မျိုးပြင်မှာဖောက်ခွဲပစ္စည်းကီလိုဂရမ်150ကိုသိမ်းမိပြီး IS စစ်သွေးကြွားလိုတန်ရာရှိသူ4ဦးကိုတူရကီအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒိုဂန်သတင်းဌာနကပြောပါတယ်။အထူးကံဖောက်ခွဲတဲ့ကပတ်တွေအဝေးထိန်းဖောက်ခွဲရေးဆက်တွေနဲ့တနက်အများပြားကိုလည်းအစွန်းရောက်ဝါဒီတွေစီကနေရဲတပ်ဖွဲ့ကသိမ်းမိလိုက်ပါတယ်။အာဖဂန်နစ္စတန်မှာနိုင်ငံတကာကြက်ချင်ဤဖွဲ့ ICRC ရဲ့ရင်တန်းကိုဗိုလ်ဒူးနေကတိုက်ခိုက်ခံရလို့လူသေဆုံးမှုဖြစ်ခဲ့ပြီးတဲ့နောက်လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအားလုံးကိုအာဖဂန်နစ္စတန်မှာယာယီရပ်ဆိုင်ထားလိုက်ပြီလို့ ICRC ကကြေညာပါတယ်။အာဖဂန်မြောက်ပိုင်းဂျူးစ်ဂျမ်ပြည်နယ်မှာ IS စစ်သွေးကြွားလို့တန်များရှိသူတွေကချုပ်ကိုတိုက်ခိုက်တာကြောင့် ICRC ဝန်ထမ်း6ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာပေးသွားတာပါ။ဒီနေ့အစည်းအဝေးထုတ်လွှင့်ရမှုကရှားဖောင်ပြပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်ဆက်မြေနာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 49လိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီမှာခွာညိုပါရှင်။
This program has come to you from the Voice of America, Washington.